Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2019ခုနှစ် February လ23ရက်ကြာသပတေးနေ့နာနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုံးလင်းနေပါတယ်ရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ကျမရေးစောင့်ရှောက်မှုပြင်ဆင်မဲ့သူ့ရဲ့စီစဉ်ကိုဆန္ဒပြနေသူတွေကိုသမ္မတထရန့်ကပယ်ချပါတယ်မက္ကဆီကိုနဲ့တင်းမာမှုတွေရော့ကြရေးဆွေးနွေးဖို့အမေရိကန်ဝန်ကြီး2ဦးဟာမက္ကဆီကိုနိုင်ငံကိုရောက်သွားကြပြီဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ယန်ဟီလီဟာမနေ့ကကောက်ဆစ်ဘဇားကိုတွားရောက်ခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမနနာချမ်းနဲ့အထူးတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီရှင် UWSA နယ်မြေမှာကျင်းပနေတဲ့ပန်ခမ်းထိပ်သီးညီလာခံကိုတက်ရောက်လာတဲ့တိုင်းသားလက်နက်ကိုင်ဖွဲ့ရီဘက်က NCA အပြစ်ခတ်ရစဲစာချုပ်နဲ့ပတ်သက်ပြီးဘာတွေစိုးရိမ်နေကြပါသလဲ
ကျွန်တော်တို့ဘက်ကတော့ဒီတနိုင်ငံလုံးပြစ်ခတ်ရစဲစာချုပ်ချုပ်ပြီးလို့ရှိရင်ဟို process အတိုင်းသွားဖို့လိုအပ်ပါတယ်ကျွန်တ
ော်ကဒါကတော့ KIA ဒုဦးစီးချုပ်ဗိုလ်ချုပ်ကွန်မော်ကပြောသွားတာပါနောက်ပိုင်းမှာအပြည့်အစုံကြားဖို့ရှိပါတယ်အဲ့ဒီနောက်မှာတော့မြန်မာနိုင်ငံကလူအခွင့်အရေးအခြေအနေဟာအစိုးရသစ်လက်ထက်မှာဆုပ်ယုပ်မှုရောတိုးတက်မှုပါရောထွေးမှုရှိနေကြောင်း AI ခေါ်နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကထုတ်ပြန်တဲ့အစီရင်ခံစာအကြောင်းကိုတင်ပြပေးဖို့ရှိပါတယ်ဒါ့အပြင်အပတ်စဉ်ကဏ္ဍတွေကိုနောက်ပိုင်းမှာထုတ်လင်းမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်တဲ့မနန္နာချန်တို့ကပြောပြပါအောင်ရှင
်။တမရဟောင်းဘာရက်အိုဘားမားရဲ့ဥပဒေပြမှုတွေကအထူးအောင်မြင်မှုတရားဖြစ်တဲ့အမေရိကန်အမျိုးသားကျမရေးဆောင်ရှားမှုအစီအစဉ်ကိုဖျက်ပြစ်မဲ့သူ့ရဲ့အစီအစဉ်ကိုစန့်ကျင်ဆန္ဒပြမှုတွေကိုတမရဒေါ်နယ်ထရမ့်ကပယ်ချလိုက်ပါတယ်။ Republican အမတ်တေးရဲ့မဲဆန္ဒနယ်တွေမှာဒေါသတကြီးဆန္ဒပြနေကြတယ်ဆိုတဲ့လူတွေဟာတကယ်တော့ liberal အယူအဆရှိသူတွေကကြိုတင်စီစဉ်လှုပ်ဆောင်နေကြခြင်းဖြစ်ကြောင်းသမ္မတ Trump ကအင်္ဂါနေ့ညနောက်ပိုင်းမှာ Twitter လူမှုကွန်ရက်ကတစင်ရေးသားထုတ်ပြန်လိုက်ပါတယ်။ Obamacare လို့ခေါ်တဲ့အဖိုးနှုန်းသက်သာတဲ့ကျန်းမာရေးဆောင်ရှောက်မှုအစီအစဉ်ကိုအစားထုတ်မဲ့ကျန်းမာရေးဆောင်ရှောက်မှုအစီအစဉ်သစ်တစ်ခုကိုသမ္မတ Trump အနေနဲ့လာမဲ့သတင်းပတ်အနေငယ်အတွင်းတင်သွင်းသွားမယ်လို့သမ္မတအင်ဂျီရောကဗိုလ်ထုံးထဲမှာပြောပါတယ်။အခုတရင်ပတ်တွင်လွတ်တော်ရနာချိန်အတွင်း Republican လွတ်တော်အမတ်တီအနေနဲ့သူတို့ပြည်နယ်တွေမှာလူထုဆွေးဝဲကြီးတွေကျင်းပရာမှာကျမကြီးဆောင်းရှောက်မှုဥပဒေဖျက်သိမ်းမဲ့အစီအစဉ်နဲ့ပတ်သက်ပြီးပြစ်တင်ဝေဖန်မှုတွေနဲ့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ်
။ American ပြည်ထောင်စုအလယ်ပိုင်း Missouri ပြည်နယ်မှာဖျက်ဆီးခံခဲ့ရတဲ့ဂျူးတင်ကြိုင်းတစ်ခုကိုပြင်ဆင်ရေး American Muslim တွေဥဆောင်ပြီးတော့ရမုံငွေရှာရမှာဒေါ်လာ100နဲ့ချီရရှိခဲ့ပါတယ်။Missouri ပြည်နယ် St. Louis မြို့ပြင်က University မြို့မှာရှိတဲ့ Hassan Sher Ahmed တင်ကြိုင်းမှာအုတ်ကူ200ထက်မနည်းကိုဖျက်ဆီးခံခဲ့ရတာဖြစ်ပါတယ်။ Linda Sasswa နဲ့ Tarek L. Masidi တို့ကနေပျက်စီးသွားတဲ့အုတ်ကူတွေပြင်ဆင်ရေးမှာကူညီနိုင်ဖို့ဒေါ်လာ2000အထိရအောင်အင်္ဂါနေ့ကအင်တာနက်အွန်လိုင်းကနေရမုံငွေရှာခဲ့ကြတာဖြစ်ပါတယ်။ Online လှူရှာမှုစတင်ပြီးနိုင်ရအနေငယ်အတွင်းမှာပဲအလူငွေ2000ပြည့်ခဲ့ပြီးတော့ဗုဒ္ဓဟူးနေ့မနေ့အစောပိုင်းမှာတော့အလူငွေစုစုပေါင်း9500ကျော်အထိရရှိထားပြီးဖြစ်ပါတယ်။ရရောပြီးစီးလုံးညီညွတ်တဲ့စိတ်ဓာတ်မျိုးရှိကြသူတွေကိုရှော့မတွက်ဖို့ Sasswa ကTwitter လူမှုကွန်ရက်မှာရေးသားခဲ့ပြီးတော့ဒီလှုပ်ရှားမှုကိုဆက်လုပ်သွားမယ်လို့ပြောဆိုထားပါတယ်။တင်ကြိုင်းကိုပြုပြင်ပြီးပို့တဲ့ငွေတွေကိုတော့တခြားဖျက်ဆီးခံရတဲ့ဂျူးစင်တာတွေကိုကူညီပေးသွားမယ်လို့လည်းလှုပ်ရှားမှုဥဆောင်သူတွေကပြောဆိုခဲ့ကြပါတယ်။
အမေရိကန်အစိုးရတည်းရဲ့မက္ကဆီကိုပေါ်ထားရှိတဲ့ policy တွေနဲ့ပတ်သက်လို့ဆွေးရမကင်းမှုတွေနဲ့ဒေါသထွက်မှုတွေကိုဖြေလျှော့စေဖို့မျှော်လင့်ချက်နဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ထိပ်တန်းဝင်ကြီးနှုတ်ဟာမကြသေးခင်အချိန်ပိုင်းအတွင်းကပဲမက္ကဆီကိုနိုင်ငံကိုရောက်သွားကြပြီဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson နဲ့အမိမြေလုံခြုံရေးဌာနဝင်ကြီး John Kelly တို့ဟာကြာသပတေးနေ့မှာမက္ကဆီကိုကိုသမ္မတအင်္ဂရိကီပညာနီယက်တိုနဲ့သူ့ဝင်ကြီးအဖွဲ့တို့နဲ့တွေ့ဆုံဖို့ရှိပြီးမွေးစေဝါမောင်ခိုရောင်းဝယ်မှုကုန်သွယ်ရေးနဲ့လူဝင်မှုကြီးကြပ်ရေးကိစ္စရပ်တွေနဲ့ပတ်သက်လို့ပထမဆုံးအကြိမ်အဆင့်မြင့်ဆွေးဝဲကျင်းပလိုက်မယ်လို့မျှော်လင့်ရပါတယ်။အင်ဂျီရောပြောခွင့်ရရှောင်းစပိုက်ဆာကသမရအနေနဲ့အခုလိုသူ့ရဲ့ဝန်ကြီးနှစ်ဦးကိုမက္ကဆီကိုကိုစောစောစီးစီးဆေးလို့ချင်းဟာနိုင်ငံခြားအသေးပဲရှိတဲ့ဆက်ဆံရေးရဲ့အရေးပါမှုကိုထောက်ပြရရောက်တယ်လို့ဘူထူးနစ်ကပြောကြားခဲ့ပါတယ်။ဒါအပြင်နိုင်ငံဆက်ဆံရေးဟာလည်းတာမာပြီးရှင်တန်အားကောင်းနေတဲ့အကြောင်းလည်းသူကပြောပါတယ်။ 1840ခုနှစ်များနောက်ပိုင်းကမက္ကဆီကိုအမေရိကန်စစ်ဖြစ်ပြီးချိန်နောက်ပိုင်းကီလိုမီတာ3100ရှိတဲ့နိုင်ငံနယ်နိမိတ်တစ်လျှောက်ငြိမ်းချမ်းစွာနေထိုင်ခဲ့ရာကနိုင်ငံဆက်ဆံရေးကျဆင်းတဲ့အခုအချိန်အခါမှာဒီခီးကိုထွက်ခွာတာဖြစ်ပါတယ်မက္ကဆီကိုအနေနဲ့အနည်းဆုံးဒေါ်လာ12ဘီလီယံကုန်ကျမယ်လို့ခန့်မှန်းရတဲ့နေစာတစ်တိုင်းအတွက်ကုန်ကြစည်းကိုတနည်းမဟုတ်တနည်းပေးရမယ်လို့သမ္မတထရမ့်ကအကြိမ်ဖန်များစွာပြောကြားထားတာပါ။ဗုဒ္ဓနေ့ကတော့မက္ကဆီကိုနိုင်ငံရဲ့ဝန်ကြီးလူးဝစ်ဗီဒယ်ဂါရေကသူ့နိုင်ငံအနေနဲ့အမေရိကန်ရဲ့တစ်ဖက်သက်လူမှုကြီးကြပ်ရေးဆိုင်ရာအဆိုပြုချက်အသစ်ကိုလက်ခံမှာမဟုတ်တဲ့အကြောင်းနဲ့ကုလသမဂ္ဂထံကိုတင်သွင်းမှုအတွက်လည်းစဉ်းသင့်ရှိကြောင်းရိုက်တာသတင်းဌာနကိုပြောကြားခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုမှလည်းအင်ကပြောင်းလဲထားတဲ့ចောင်းသားចောင်းသူတွေအနေနဲ့မွေးရပါကြားမှသတ်မှတ်ချက်အတိုင်းမဟုတ်ပဲကိုရွေးချယ်ထားတဲ့လင်းရင်မျိုးစားလိုက်ရေချိုးကန်အိမ်သားတွေအဝတ်လဲကန်တွေကိုအသုံးပြုခွင့်နဲ့ပတ်သက်တဲ့လမ်းညွှန်ချက်တွေကိုသမ္မတအစ်စ်ဒေါ်နယ်ထရန့်အစိုးရကဖျက်သိမ်းဖို့ဗုဒ္ဓဟူးနေ့မှာစတင်စီစဉ်နေပါတယ်။အငင်းပွားစရာကိစ္စရဲ့နဲ့ပတ်သက်လို့လမ်းညွှန်ချက်တရထုတ်ပြန်ပြီးတော့သမ္မတဟောင်းဘရက်အိုဘားမားကနေမှနစ်ကထုတ်ပြန်ခဲ့တဲ့ညွှန်ကြားချက်ကိုပယ်ဖျက်မှာဖြစ်ကြောင်းအိမ်ပြူတော်ပြောခွင့်ရပုဂ္ဂိုလ်ရှောင်းစပိုက်ဆာကပြောဆိုခဲ့တာဖြစ်ပါတယ်။သမ္မတဟောင်းအိုဘားမားရဲ့အမိန့်ကိုပယ်ဖျက်ဖို့သမ္မတထရန့်ကဦးစားပေးဆောင်ရွက်တာမျိုးမဟုတ်ပေမဲ့တရားရုံးမှာအခြေအတင်ဖြည့်ရှင်းနေမဲ့အစာပြည့်ပြတ်အောင်ဆုံးဖြတ်ဖို့အစိုးရအနေနဲ့ဆောင်ရွက်ခဲ့ရတာသာဖြစ်တဲ့အကြောင်းပြောခွင့်ရပုဂ္ဂိုလ်စပိုက်ဆာကပြောဆိုခဲ့တာဖြစ်ပါတယ်။သမ္မတထရန့်အနေနဲ့ဒါဟာပြည်နယ်တွေရဲ့အခွင့်အရေးဖြစ်ယုံကြည်ကြောင်းနဲ့ပြည်သူပိုင်ကျောင်းတွေနဲ့အဆောက်အုံတွေကအိမ်သားတွေမှာလေအင်ကပြောင်းလဲထားသူတွေအသုံးပြုခွင့်ကိုပြည်နယ်ပေါင်း90ကအစိုးရတွေဆုံးဖြတ်တာကသာအကောင်းဆုံးဖြစ်လိမ့်မယ်လို့လည်းအိမ်ပြူတော်ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့တာဖြစ်ပါတယ်။သမ္မတအိုဘားမားအစိုးရလက်ထက်တုန်းကတော့နိုင်ငံတော်ကထောင်ပေါင်းများစွာသောပြည်သူပိုင်ကျောင်းတွေမှာလေရင်ကပြောင်းထားတဲ့ကျောင်းသားကျောင်းသူတွေအနေနဲ့ကျောင်းဝတ်တုန်းကပေးထားတဲ့ကြားမှဆင်းနဲ့မကိုက်ညီရင်တောင်မှသူတို့ရွေးချယ်တဲ့အင်တာကန်တွေကိုအသုံးပြုခွင့်ပေးထားတာဖြစ်ပါတယ်။ညွှန်ကြားချက်အသစ်မှာတော့လေရင်ကပြောင်းထားတဲ့ကျောင်းသားကျောင်းသူတွေကိုအတန်းပေါ်တွေကကဲ့ရဲ့လောင်ပြောင်မှုတွေကနေကာကွယ်ပေးဖို့အနိုင်ကျင့်မှုတိုက်ဖျက်ရေးအစီအမံတွေပါဝင်ကြောင်းလည်းသမ္မတထရန့်အစိုးရတာဝန်ရှိသူတွေကပြောဆိုထားကြတာဖြစ်ပါတယ်။
UAB ဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီအမေရိကန်တန်ကဒရင်းကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံကို၃ရက်ကြာခေတ်ရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီဟာဖေဖော်ဝါရီလ22ရက်နေ့ကပုတ်ထုနေ့ကကော့စစ်ဘဇားမှာရှိတဲ့နိုယာပါရာဒုက္ခသည်စခန်းအပြင်မှတ်ပုံမတင်ရသေးတဲ့လေဒါဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပြီးအဲ့ဒီမှာခိုလုံနေကြတဲ့ရိုဟင်ဂျာမွတ်စလင်တွေနဲ့အခြေအနေတွေကိုတွေ့ဆုံမေးမြန်းခဲ့ပါတယ်။ဒါဟာမစ္စယန်ဟီလီအနေနဲ့ရိုဟင်ဂျာဒုက္ခသည်တွေခိုလုံနေတဲ့ဒုက္ခသည်စခန်းတွေကိုဒုတိယအကြိမ်များတွားရောက်တာလည်းဖြစ်ပါတယ်။ဒုက္ခသည်စခန်းတွေကိုမတွားရောက်ခင်ဖေဖော်ဝါရီလ20ရက်တနင်္လာနေ့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီး AH မာမုဒ်အလီအပါအဝင်ဘင်္ဂလားဒေ့ရှ်အစိုးရဝန်ကြီးတွေနဲ့တွေ့ဆုံပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေတွေနဲ့ရေရှည်ဖြစ်နေတဲ့ပြဿနာတွေငြိမ်းချမ်းတဲ့အဖြစ်တစ်ခုရှာဖို့ကိစ္စတွေကိုဆွေးနွေးကြရတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဖေဖော်ဝါရီလ20ရက်ကနေ23ရက်နေ့ထိ3ရက်ကြာခီးစဉ်ကနေလေ့လာတွေ့ရှိချက်တွေကိုမစ္စယန်ဟီလီအနေနဲ့မတ်လ23ရက်နေ့မှာကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ထံအစီရင်ခံစာတင်သွင်းမှာဖြစ်ပါတယ်။ဒီချိန်ထဲမှာပဲကော့စစ်ဘဇားဒေသကဒုက္ခသည်စခန်းတချို့မှာခိုလုံနေကြတဲ့ရိုဟင်ဂျာမွတ်စလင်တွေရခိုင်ပြည်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နေမြေရှင်းလင်းမှုစစ်ဆင်ရေးအဆုံးသတ်သွားပြီဆိုပေမဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်နေနေမှုတွေဆက်ရှိနေတဲ့အတွက်မြန်မာပြည်ကိုမပြန်လည်ကြကြောင်း VOE ကိုပြောပါတယ်။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဦးရဲ့ဖဲအေဒူမအေခွဲအကိုကင်ဂျွန်နန်းတိတ်ဆုံးသွားတဲ့ဖြစ်ရပ်အတွက်တန်တရားရှိသူမြောက်ကိုရီးယားတန်တမန်တအုပ်အပါဝင်နောက်ထပ်မြောက်ကိုရီးယားနိုင်ငံသား3ဦးကိုစစ်ဆေးမေးမြန်းခြင်းနဲ့လို့မလေးရှားရဲတပ်ဖွဲ့ကပြောဆိုလိုက်ပါတယ်။နောက်ထပ်တန်တရားရှိထားသူတွေထဲမှာတအုပ်ကမလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားတန်ယုံကဒုတိယအတွင်းဝန်ဟွန်ကွန်ဆောင်ဖြစ်တယ်လို့ကွာလာလမ်ပူမြို့တော်မှာမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမလေးရှားရဲချုပ်ခါလစ်အဘူဘာခါကပြောဆိုခဲ့ပါတယ်တခြားတန်တရားရှိသူတွေကတော့မြောက်ကိုရီးယားလေကြောင်းလိုင်း L Corio မှာလုပ်တဲ့ Kim Uk In ဆိုသူနဲ့ Yi Ji U လို့ဆိုသူမြောက်ကိုရီးယားနိုင်ငံသားတွေဖြစ်တယ်လို့ပြောပေမဲ့နောက်ဆုံးသူနဲ့ပတ်သက်တဲ့အသေးစိတ်ကိုတော့ပြောမထားပါဘူ
း Amnesty International လူ့ခွင့်ရေးအဖွဲ့ကြီးကအမေရိကန်သမ္မတဒေါ်နယ်ထရန့်အပါအဝင်ကမ္ဘာတဝန်းနိုင်ငံရေးခေါင်းဆောင်တွေကအပြုသဘောမဆောင်တဲ့ပြောကြားမှုတွေကြောင့်ကဘာကြီးကိုပိုစိတ်ဝမ်းကွဲပြားပြီးအန္တရာယ်ရှိအောင်လုပ်နေတဲ့အကြောင်းပုထုနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဝေဖန်လိုက်ပါတယ်။ကဘာတဝမ်းလူ့အခွင့်အရေးတွေနဲ့ပတ်သက်လို့လန်ဒန်အခြေစား AI အဖွဲ့ကြီးကထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာမှာအမေရိကန်ပြည်ထောင်စုဥရောပနဲ့ ကမ္ဘာတခြားနေရာတွေမှာရှိနေတဲ့နိုင်ငံသမားတွေဟာလူခွင့်ရေးကာကွယ်ဆောင်ရှောက်မှုကိုအားနည်းစေတဲ့ပတ်ဝန်းကျင်ကိုဖန်တီးပေးတဲ့တိုက်ခိုက်ပြောဆိုမှုတွေပြုလုပ်နေတဲ့အကြောင်းထောက်ပြပြောဆိုထားပါတယ်မြန်မာနိုင်ငံမှာလည်းဒီမိုကရေစီနီလနဲ့ကြကျင်းပတဲ့ရွေးကောက်ပွဲကနေအနယ်ရီဥဆောင်တဲ့အရာသားအစိုးရတက်လာပေမဲ့လူခွင့်ရေးမှာတိုးတက်မလာသေးဘူးလို့ထောက်ပြထားပါတယ်
နိုင်ငံတကာနက္ခတ္တဗေဒပညာရှင်အဖွဲ့တစ်ဖွဲ့ကမြေပြင်နဲ့အာကာသမှန်ပြောင်းတွေကိုအသုံးပြုပြီးတော့လေ့လာခဲ့ကြတာမှာကမ္ဘာကနေအလင်းနှစ်40လောက်အကွာမှာကမ္ဘာအရွယ်ဂျိုး9လုံးကိုရှာဖွေတွေ့ရှိခဲ့ကြပါတယ်ဂျိုး9လုံးစလုံးဟာကမ္ဘာထက်ငယ်တဲ့ဒုတွေရှိတာဒါမှမဟုတ်ကမ္ဘာမြေနဲ့ဆင်တူတာတွေပါဝင်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်ဂျိုးရဲ့အပူချိန်ဟာအပေါ်ယံမျက်နှာပြင်မှာရေကိုအရင်အဖြစ်နဲ့ပြောင်းလဲနိုင်လောက်တဲ့အထိနှိမ့်ချနေပြီးတော့သက်ရှိတွေနေထိုင်နိုင်လောက်တဲ့အခြေအနေမျိုးရှိနိုင်တယ်လို့လည်းသိပ္ပံပညာရှင်တွေကပြောဆိုထားပါတယ်
Direct from Washington, the voice of America,
VOA. ကိုစဝင်းလိုက်တဲ့မနက်နာချန်တို့ကနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုပြောပြသွားတာပါ။အခုတော့စစောကသတင်းထဲမှာကြားခဲ့ရတဲ့ဒကဘာလုံးမှာဖြစ်နေတဲ့လူခွင့်ရေးအခြေအနေအကြောင်းမနေ့ကထုတ်ပြန်တဲ့ AI အဖွဲ့ကြီးရဲ့နှစ်ပတ်လည်အစီရင်ခံစာအသေးစိတ်ကိုဆက်ပြီးတင်ပြမှာပါ။မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဘာတွေများလေ့လာတင်ပြထားသလဲဆိုတာကိုကိုစဝင်းလိုက်ကဆက်ပြီးတော့ပြောပြမှာပါရှင်
။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထိန်းချုပ်တဲ့ဥပဒေတွေကိုအာဏာပိုင်တွေကထုတ်ပြန်ခဲ့ကြတာကြောင့်အာရှနဲ့ပစိဖိတ်ဒေသတွေမှာနိုင်ငံသားတွေရဲ့လူခွင့်ရေးစုပ်ယုပ်ကျဆင်းလာနေကြောင်း Amnesty International နိုင်ငံကလူငင်းချမ်းသာကွန်အဖွဲ့ကြီးကနိုင်ငံပေါင်း159နိုင်ငံအတွင်းကလူခွင့်ရေးချိုးဖောက်မှုအခြေအနေတွေကိုတုံ့သက်ထားတဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာလည်းဒီမိုကရေစီနီလန်းတကျကျင်းပတဲ့ရွေးကောက်ပွဲကနေအနယ်ရီဥဆောင်တဲ့အယတအစိုးရတက်လာပေမဲ့လူခွင့်ရေးကိစ္စရပ်တွေမှာတိုးတက်မလာဘဲပြောင်းပြန်ပြန်သွားနေတာကိုတွေ့ရကြောင်း Amnesty ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။လူခွင့်ရေးနဲ့ဆိုင်တဲ့ပြောင်းပြန်ပြန်သွားနေတဲ့ကိစ္စတွေထဲမှာတကြွလှုပ်ရှားသူတွေကိုနောက်ဆက်မှုပြုတာတွေနဲ့ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်ဖိနှိပ်ချုပ်ချယ်မှုတွေပါဝင်ကြောင်း Amnesty ရဲ့တောင်အာရှနဲ့ Pacific ရေးရာညွှန်ကြားရေးမှူး Champa Patel ကပြောပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမှာရှိတဲ့နေကြားဆောင်ကင်းစခန်းတွေကိုပြီးခဲ့တဲ့အောက်တိုဘာလအတွင်းရိုဟင်ဂျာတွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်အစိုးရတပ်ဖွဲ့တွေကနယ်မြေရှင်းလင်းရေးအစီအစဉ်တွေကိုလှုပ်ဆောင်ခဲ့တာပါ။မလေးရှား၊ထိုင်း၊ဗီယက်နမ်၊ကမ္ဘောဒီးယားနဲ့လာအိုစတဲ့နိုင်ငံတွေမှာလည်းပြည်သူတွေကသူတို့ရဲ့အခြေခံအခွင့်အရေးဖြစ်တဲ့လွတ်လပ်စွာပြောဆိုခွင့်နဲ့လွတ်လပ်စွာစုဝေးခွင့်တွေကိုကျင့်သုံးရုံနဲ့တင်မယမနာချင်းချောက်ဖန်စီအပြစ်ပေးခံနေကြရတယ်လို့လဲချမ်ပါပတဲကပြောပါတယ်။ဖက်ပေါင်းစုံကစင်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာအစိုးရရဲ့လူခွင့်ရေးအခြေအနေဟာလည်းတိုးတက်မှုရောဆုတ်ယုတ်မှုရောနှမျိုးစလုံးတွန်တွဲဖြစ်ပေါ်နေတယ်လို့ AAPPB နိုင်ငံရေးအကျဉ်းသားများကာကွယ်စောင့်ရှောက်ရေးအသင်းမြန်မာနိုင်ငံကတွဲဖက်အတွင်းရေးမှူးလည်းဖြစ်ကိုယ်တိုင်ကလည်းနိုင်ငံရေးအကျဉ်းသားဟောင်းတဦးဖြစ်တဲ့ကိုဘူကြီးက VOA ကိုပြောပါတယ်
Some areas are improving, but many areas are still not improved.
တိုင်းပြည်အတွင်းကတချို့ဒေသတွေမှာတိုးတက်မှုရှိပေမဲ့လည်းကချင်နဲ့ရှမ်းပြည်နယ်လိုတချို့ဒေသတွေမှာတိုက်ပွဲတွေပြည်ပခတ်တွေဆက်လက်ဖြစ်ပေါ်နေတာ။နောက်တရားမဝင်လဲယာမြေသိမ်းဆည်းမှုတွေဆက်လက်ဖြစ်ပေါ်နေရတဲ့ကြောင့်အခြေအနေတွေတိုးတက်လာတာကိုမတွေ့ရသေးပါဘူး
။အနယ်ဒီအစိုးရကနိုင်ငံရေးအကျဉ်းသားတွေကိုပြီးခဲ့တဲ့နှစ်ပိုင်းမှာပြန်လွတ်ပေးခဲ့ပေမဲ့ယုံကြည်ချက်ကြောင့်အကျဉ်းချခံရသူ86ဦးထိမ့်သိမ်းခံထားရဆဲဖြစ်ပြီးတခြား200လောက်ဟာလည်းဆွဲချက်တင်ခံထားကြရတယ်လို့ကိုဘူကြီးကပြောပါတယ်။အရှိတောင်အာရှတိုက်အတွင်းလူအခွင့်ရေးတဖြည်းဖြည်းရော့ကျလာနေကြောင်းအထူးသဖြင့်အရဖက်လူမှုအဖွဲ့အစည်းတွေနဲ့နိုင်ငံရေးဆိုင်ရာလူအခွင့်ရေးတွေရော့ကျလာနေကြောင်း ICJ နိုင်ငံတကာဥပဒေပညာရှင်များကော်မရှင်ကဆမ်ဇာဖီရီကပြောပါတယ်။ကမ္ဘောဒီးယားအာဏာပိုင်တွေဟာလည်းတရားစီရင်ရေးစနစ်ကိုအလွဲသုံးစားပြုပြီးလူထုအခြေပြုအဖွဲ့အစည်းတွေကိုအပြစ်ပေးအရေးယူတာသူတို့ရဲ့အတန်းတွေတိတ်သွားအောင်လှုပ်ဆောင်တာတွေကိုပြုလုပ်နေကြောင်း Amnesty ကဆွဆွဲပြောကြားထားပါတယ်။ပြီးခဲ့တဲ့ဇူလိုင်လအတွင်းနိုင်ငံရေးသုတေသီ Cam Lee ဆိုသူဟာနှိကင်းကြောင်တောင်မှာတနတ်နဲ့ပြစ်ဒဏ်ခံရတဲ့ဖြစ်ရမှာအစိုးရရဲ့ပါဝင်ပတ်သက်မှုတွေရှိနေတယ်ဆိုတဲ့ပြောဆိုမှုတွေထွက်ပေါ်နေပါတယ်။လွန်ခဲ့တဲ့တနေ့အတွင်းအရှိတောင်အာရှမှာလူခွင့်ရေးအပေါ်လေးစားလိုက်နာမှုနဲ့ပတ်သက်လို့စင်ခေါ်မှုတွေနဲ့ရင်ဆိုင်နေရကြောင်းလူခွင့်ရေးအလားအလာဟာလည်းစိုးရိမ်ပွဲကောင်းကြောင်းFIDH နိုင်ငံတကာလူခွင့်ရေးအဖွဲ့ကအတွင်းရေးမှူးဒေးဗစ်စတော့ဟတ်ကပြောပါတယ
် In Thailand we're seeing human rights defenders and community based activists that continue to be targeted by the government just for their involvement in legitimate activities so anyone who speaks out could face criminal defamation
ထိုင်းနိုင်ငံမှာလူခွင့်ရေးကာကွယ်ဆောင်ရှောက်သူတွေနဲ့လူခွင့်ရေးအကျိုးဆောင်ရွက်သူတွေကိုအစိုးရကပြစ်မှတ်ထားအရေးယူတာတွေ့ရပါတယ်သူတို့ဟာဘာဥပဒေမှချို့ဖောက်တာမဟုတ်ဘဲလူခွင့်ရေးအကြောင်းလူသိရှင်ကြားပြောကြတဲ့အတွက်စစ်စိုးရကချက်မှတ်တဲ့ဥပဒေအရအရေးယူတာပါဒ ီလိုနီးနဲ့လွတ်လပ်မှုကိုနှိမ့်ကွတာမို့ဒါဟာသိတ်ကိုဆိုးဝါးပါတယ
်မလေးရှားနိုင်ငံမှာလည်းလွတ်လပ်စွာပြောဆိုခွင့်ဆန္ဒဖော်ထုတ်ခွင့်နဲ့စုဝေးခွင့်တွေကိုနှိမ့်နှင်းဖြိုခွင်းလာနေတာကိုတွေ့ရကြောင်းလဲ Amnesty ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ထိုင်းနိုင်ငံအတွင်းမှာလည်းလူခွင့်ရေးနဲ့ဆိုင်တဲ့တင်းကြပ်ထိန်းချုပ်မှုတွေဖြစ်ပေါ်နေတာမှာနိုင်ငံရေးအရာသဘောထားမတိုက်ဆိုင်သူတွေအနေနဲ့ငြင်းငြမ်းစွာထုတ်ဖော်ပြောဆိုသူပဲဖြစ်ဖြစ်ဆန္ဒပြသူကိုပဲဖြစ်ဖြစ်စစ်တပ်အာဏာပိုင်တွေကထိန်းချုပ်ကန့်သတ်မှုတွေပြုလုပ်လာနေတယ်လို့ဆိုပါတယ်လူခွင့်ရေးခုခံကာကွယ်သူတွေကိုယ်တိုင်အာဏာပိုင်တွေရဲ့ပြစ်မှတ်ထားတိုက်ခိုက်ခြင်းခံနေကြရတယ်လို့45 Rights အဖွဲ့က Amy Smith ကပြောပါတယ
် Not only people being persecuted and persecuted through very
လူတွေဟာတရားမမျှတတဲ့ဆွတ်ဆွဲချက်တွေနဲ့အရေးယူခံကြရပါတယ်ထုတ်ဖို့ပြောကြလို့အသက်အန္တရာယ်ချိန်ချောက်ချင်းခံရတဲ့ရိုက်နဲ့နှောက်ယှက်ခံခဲ့ကြရပါတယ်ဒါတွေကိုဖိနှိပ်တဲ့အစိုးရတွေကလုပ်နေတာဖြစ်ပြီးတော့ဒီနည်းနဲ့လူတွေကိုလူအခွင့်အရေးနဲ့ပတ်သက်ပြီးတော့ထုတ်ဖို့မပြောနိုင်အောင်လို့ဗဇက်ပိတ်ခဲ့ကြတာဖြစ်ပါတယ
်ဒေတာရင်းကဗီယက်နမ်အင်ဒိုနီးရှားဖိလစ်ပိုင်စတဲ့နိုင်ငံတွေမှာလူအခွင့်အရေးချိုးဖောက်မှုတွေဖြစ်ပေါ်နေကြောင်းဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတဲအစိုးရအဖွဲ့ကဥဆောင်ပြုလုပ်တဲ့မူရစ်ဆေးဝါးတိုက်ဖြတ်ရေးစစ်ဆင်ရေးအတွင်းအာဏာပိုင်တွေနဲ့တခြားတာဝန်သိပြည်သူတွေလို့ဆိုသူတွေရဲ့လက်ချက်ကြောင့်လူပေါင်း 9,000 ဝန်းကျင်တည်ဆုံးခဲ့ပြီးဖြစ်တယ်လို့လည်း Amnesty International ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်ခင်ဗျာ
။ကိုစောင်းဝင်းလှိုင်ပါရှင်။အခုဆက်ပြီးတော့ NCA အပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်ရေးထိုးမထားရသေးတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေရဲ့ပန်ခန်းထိပ်သီးအစည်းအဝေးနဲ့ပတ်သက်ပြီးတော့တင်ပြမှာပါရှင်။တတိယအကြိမ်မြောက်တိုင်းသာလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးအစည်းအဝေးကို February 22ရက်နေ့ကနေ24ရက်နေ့ထိ UWSA ဝပြည်သွေးစည်ညီညွတ်ရေးတပ်ဖွဲ့ရဲ့ပန်ခန်းနယ်မြေမှာကျင်းပနေတာပါ။မနေ့ဗုဒ္ဓဖူးနေ့ကတော့ NCA စာချုပ်မှာလက်မှတ်ရေးထိုးရေးကိစ္စအပါအဝင်နောက်လာအတွင်းကျင်းပမယ်ဒုတိယအကြိမ်မြောက်27ရာစုပင်လုံညီလာခံအပေါ်သဘောထားတွေကိုအသီးသီးဆွေးနွေးခဲ့ကြပါတယ်။NCA တနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်ရေးထိုးမထားရသေးတဲ့တိုင်းရင်းသားအဖွဲ့တွေဘက်ကအဓိကစိုးရိမ်နေတဲ့အချက်နဲ့ပတ်သက်ပြီး UNFC ရဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာကိုယ်စားလှယ်အဖွဲ့ DPN ဒုတိယခေါင်းဆောင်လည်းဖြစ် KIA ဒုစစ်ဦးစီးချုပ်ဗိုလ်ချုပ်ကွန်မော်ကတော့အခုလိုပြောပါတယ
်ကျွန်တော်တို့ဘက်ကတော့ဒီတနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်ချုပ်ပြီးလို့ရှိရင်ဟို process အတိုင်းသွားဖို့လိုအပ်ပါတယ်ကျွန်တော်ကလက်မှတ်ရေးထိုးပြီးလို့ရှိရင် process အနေနဲ့မဟုတ်ဘဲနဲ့သက်ဆိုင်ရာအစိုးရမှာကတိုက်ရိုက်ဟိုညွန်ကြားချုပ်ကင်ပြီးတော့ဟိုအကောင့်ထဲခေါ်သွားတာမျိုးမဖြစ်စေချင်ပါဘူးအဲ့လိုဟိုစုပေါင်းလုတ်ကင်သွားမှသာလဲအားလုံးရဲ့ပါဝင်မှုရှိမယ်ပြင်ဒီလူလူထုတရားလုံးကလည်းပါဝင်လို့ရမယ်အဲ့တော့ဒီ peace ကိုကျွန်တော်က process တစ်ခုအနေနဲ့အောင်မြင်တဲ့အထိသွားဖို့လိုအပ်တယ်လို့မြင်ပါတယ်
ဒါပြင် KIA ဥဆောင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့တက်မတော်ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်ပြီးသဘောထားကိုတော့အခုလိုဆက်ပြီးပြောပါရစေ
။အဓိကတက်မတော်ဘက်ရဲ့ဆန္ဒကအရေးကြီးပါတယ်။ဒုတိယကတော့တိုင်းသားလက်နက်ကိုင်တော်လိုင်းအဖွဲ့တွေအနေနဲ့လည်းဟိုဒုတိယအချက်အနေနဲ့အရေးကြီးပါတယ်။အဲ့တော့ဘယ်လိုလုပ်မလဲဆိုတာချက်လွန်ခဲ့တဲ့လကကျွန်တော်တို့ချင်းပိုင်မှာကျွန်တော်တို့ PC အဖွဲ့နဲ့ဒီအချိန်ပိုင်းမှာကျွန်တော်ပြောတာကတော့ကျွန်တော်တို့ဘက်ကနေတော့မတိုက်ပါနဲ့လို့ကျွန်တော်တို့မေတ္တာရက်ခံချက်မရှိပါဘူးတိုက်ချင်တယ်ဆိုရင်တတ်မတော်လဲရှင်းတတ်တဲ့တိုက်ပါဒါပေမဲ့တိုက်ကြည့်လို့ရှင်ပြန်ဒီရှင်းနေကြရမှာဖြစ်ပါတယ်အဲ့တော့အဲ့လိုတိုက်ကြည့်ပြန်ရှင်းနေရင်အခုကျွန်တော်တို့ရောက်ရှိနေတဲ့ process ကနေမဟုတ်ပဲအစကနေပြန်ဆရတဲ့အခြေအနေမျိုးမဖြစ်သေးခြင်းဘူးလို့ကျွန်တော်တို့သဘောထားကိုဒါဖွင့်မင်းလင်းလင်းပြောထားပြီးဖြစ်ပါတယ်
တဖက်မှာလည်းအပြစ်ခတ်ရစဲရေးအတွက်အဓိကအရေးပါနေတဲ့မြန်မာတပ်မတော်ဘက်ကတိုင်းပြည်ရဲ့ရေရှည်အကျိုးစီးပွားအတွက်အပြုသဘောဆောင်တဲ့ရည်တည်ချက်ကိုပြသဖို့လိုအပ်နေကြောင်းအမေရိကန်ပြည်ထောင်စုခြေဆိုင်မြန်မာရေးကျွမ်းကျင်သူဒေါက်တာတင်းဆွေကသုံးသပ်ပါတယ
်။တပ်မတော်မှာအကျဉ်းလွဲခံရတာတွေရှိကောင်းရှိမယ်။ဒါဆိုလည်းပဲတပ်မတော်ဘက်ကဘာဆိုရမှုရှိတယ်လဲဆိုတာကိုရှင်းရှင်းလင်းလင်းမသိတဲ့အတွက်ဖြစ်တင်ကတ်တဲ့ခါမှာခက်ခဲရှိနေတယ်။ဒီပေါ်မှာတော့အောင်ဆန်းစုကြည်ရောနားလည်မှုရသလောက်ယူထားပြီးတော့စူးစမ်းနေတော့အောင်ဆန်းစုကြည်ကိုလည်းအပြစ်ပြောကြတာပေါ့နော်။ဟိုဒါကလည်းသဘာဝတော့ကြောက်ပါတယ်။သို့တော့အခုပြောဆိုတက်မတော်ကဒီတက်ဒီပွန်နေမှုနဲ့တနည်းအားဖြင့်ရေးစီတိုင်းပြည်ပြည်တော်စုအကျိုးစီးပွားကိုကြည့်ပြီးတော့အာချင်းကပ်မှုကိုအပြုသဘောအပေါင်းသဘောလုံးလို့ရှင်တော့အတိုင်းအသားဒီဘက်ကလည်းပို့ပြီးတော့နားလည်မှုပေးကောင်းပေးလာနိုင်တယ်လို့ယူဆတဲ့အတွက်တမတော်ကဏ္ဍဟာတော့ကို အရေးကြီးနေတဲ့အချိန်ရောက်တယ်လို့ဟိုပြောရမှာမှားပါဘူးခင်ဗျာ
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဘက်ကတော့ NCA စာချုပ်မှာအလုံးပါဝင်လက်မှတ်ရေးထိုးပြီး27ရာစုပင်လုံညီလာခံကြီးမှာပါဝင်ကြဖို့ NCA မှာလက်မှတ်ရေးထိုးမထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုမေတ္တာရက်ခံထားပါတယ်။တိုင်းရင်းသားတွေဘက်ကတော့27ရာစုပင်လုံညီလာခံကြီးအောင်မြင်အောင်ဆက်လက်အကောင့်ထဲဖော်ရမှာသူတို့အဓိကလိုလားနေတဲ့အချက်တွေနဲ့ပတ်သက်ပြီးဗိုလ်ချုပ်ကွမ်မော်ကအခုလိုပြောပါတယ
်။ဟောဒီအချက်ကတော့ကျွန်တော်၃ချက်အနေနဲ့ပြောချင်ပါတယ်။ပထမအချက်ကတော့ညီလာခံကိုတက်လို့ရှိရင်တက်ဆိုင်ရာတိုင်းရင်းသားလူမျိုးစုများကမိမိတို့ကိုယ်တိုင်ရွေးချယ်တဲ့ကိုယ်စားလှယ်များကိုဆင်လွတ်နိုင်တယ်ဆိုရင်ဒါအကောင်းဆုံးဖြစ်ပါတယ်ဒုတိယအချက်ကတော့ဒီလိုညီလာခံတက်မယ်ဆိုရင်တိုင်းရင်းသားလက်နက်ကိုင်တော်လိုင်းရဲ့အဖွဲ့တွေနဲ့တိုင်းရင်းသားလူမျိုးစုတွေအချင်းချင်းပြည်ပြည်ချာချာဆွေးနွေးပြီးမှအချက်လက်တွေကိုတင်ပြနိုင်ဖို့လိုပါတယ်တတိယအချက်ကတော့အမျိုးသားအဆင့်တို့ပြောတဲ့ဒီအခြေအနေမှာသက်ဆိုင်ရာတိုင်းရင်းသားများဟာအစိုးရမှာဟိုအင်မတန်ခက်ခက်ခဲခဲနဲ့အခွင့်တောင်းပြီးလောက်တာမျိုးမဟုတ်ပဲနဲ့တကယ်စစ်မှန်တဲ့စည်းစနာနဲ့အခုလိုပဲဟိုမိမိတို့ရဲ့ဆန္ဒအလျောက်ပေါက်ဝင်မယ်ဆိုတဲ့သဘောထားမျိုးထုတ်ပေါ်ပြတာဟိုကောင်းမွန်တဲ့လက္ခဏာဖြစ်တယ်လို့မြင်ပါတယ်
ဒေါ်ဆန်းစုကြည်နဲ့ဖေဖော်ဝါရီလ23ရက်နေ့မှာ UNFC ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့အစီအစဉ်ကိုတော့လာမယ့် match လ1ရက်နေ့ကိုပြောင်းရွှေ့သတ်မှတ်ထားပါတယ်။မကြာခင်ထုတ်လွှင့်မဲ့ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်မှာလည်း27ရာစုပင်လုံအပေါ်ထားရှိနိုင်တဲ့မျော်လင့်ချက်အကြောင်းဆွေးနွေးထားတာကိုကြားဖို့ရှိပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။ကျမတို့ရဲ့အစီအစဉ်ကို Facebook ကနေတိုက်ရိုက်နားဆင်ကြတဲ့သောရရှင်တွေအားလုံးကိုလည်းကျေးဇူးထူးတင်ပါတယ်ရှင်။အခုတော့ထိုင်းမြန်မာနယ်စပ်ကသတင်းတပုတ်ကိုတင်ပြမှာပါ။ထိုင်းမြန်မာနယ်စပ်ကရွှေပြောင်းစာတင်ကျောင်းပေါင်း20ကျော်ကကျောင်းသူကျောင်းသားပေါင်း900နီးပါးဟာ2016-2019ခုနှစ်ပညာသင်နှစ်မှာမြန်မာအစိုးရစစ်ဆောင်မွေးပွဲတွေဖြစ်တဲ့၄တန်း၈တန်းနဲ့10တန်းဆောင်မွေးပွဲတွေကိုစတင်ဖြေဆိုနေကြပြီဖြစ်တဲ့အကြောင်းVOA သတင်းတောက်မအေးအေးမှာသတင်းပေးပို့ထားတာကိုနားဆင်ပါရှင်
။ထိုင်းမြန်မာနယ်စပ်ကကျောင်းပေါင်း82ကျောင်းတည်းကမြန်မာအစိုးရစစ်စံမွေးဝဲတွေကိုကျောင်းပေါင်း20ကျော်ကကျောင်းသူကျောင်းသားတွေကဝင်ရောက်ဖြည့်ဆို့ခဲ့ကြတာပါ။ဖေဖော်ဝါရီလ22ရက်နေ့မှာတော့ရွှေပြောင်းကျောင်းသားကျောင်းသူပေါင်း900ကျော်ဟာမြန်မာအစိုးရစစ်စံမွေးဝဲတွေဖြစ်တဲ့၄တန်းနဲ့၈တန်းစံမွေးဝဲတွေကိုမဲဆောက်မြို့ကစာစစ်ဌာန3ခုကနေဝင်ရောက်ဖြည့်ဆို့နေကြပြီဖြစ်ပါတယ်။2016-2019ခုနှစ်ပညာသင်နှစ်အတွက်စံမွေးဖြေဆိုကြတဲ့ကျောင်းသားကျောင်းသူပေါင်း900လောက်ရှိတဲ့အကြောင်းကိုတော့မြန်မာရွှေပြောင်းဆရာမများအဖွဲ့ BMT ရဲ့ဥက္ကဋ္ဌဒေါ်ရွှေစင်ကအခုလိုပြောပြပါဗျ။တ
က်ခိုင်မှာသူစာစစ်ဌာန3ခုပေါ့။သွေးတစ်စာစစ်ဌာနရဲ့ပါရမီစာစစ်ဌာနရဲ့စာတုလီစာစစ်ဌာနရဲ့3ခုမှာသွေးတစ်စာစစ်ဌာနကကျောင်း6ကျောင်းဝင်ရောက်ဖြေဆိုတယ်၄တန်းနဲ့7တန်းကို၄တန်းက84ရောက်ဖြေပြီးတော့7တန်းက35ရောက်ဖြေတယ်၁၀တန်းက56ရောက်ဖြေပါရမီစာစစ်ဌာနမှာကြတော့၄တန်းက135ရောက်ဖြေတယ်7တန်းက26ရောက်ဖြေတယ်ကျောင်းစုစုပေါင်းက10ကျောင်းစာတုလီစာစစ်ဌာနမှာကြတော့ကျောင်းစုစုပေါင်းက11ကျောင်း၄တန်းက228ရောက်7တန်းက90ရောက်နဲ့10တန်းက50ရောက်ဖြေဆိုပါတယ
်ပြင်ပြည်နယ်မြောက်ရီမြို့ကပညာရေးဝန်ထမ်းတွေကနေစာစစ်ဌာန3ခုမှာစံမွဲဖြေဆိုနေကြတဲ့ကျောင်းသားကျောင်းသူတွေအတွက်လာရောက်ကြီးကျက်ပေးခဲ့တယ်လို့လည်းဆိုပါတယ်။ဒါအပြင်၄တန်းနဲ့၈တန်းဆံမွေးပွဲတွေကိုတင်ကြားတဲ့ဆရာဆရာမတွေကိုလည်းပညာရေးဆိုင်ရာဆွေးနွေးဖလှယ်မှုတွေကိုလည်းလှုပ်ဆောင်ပေးခဲ့တာဟာ၃နှစ်ခန့်ရှိပြီဖြစ်တယ်လို့လည်းပြောပြပါတယ်။ပထမအဆန်းနဲ့ဒုတိယအဆန်းဆံမွေးပွဲတွေကိုလည်းမြန်မာပြည်ကအစိုးရတင်ရုံညွှန်းနှမ်းအတိုင်းလာရောက်စစ်ဆေးမှုတွေလုပ်ခဲ့တယ်လို့လည်းပြောပြပါတယ်
။ဟုတ်ကဲ့ရှင်။စာစစ်ဌာနတစ်ခုကို supervisor တစ်ယောက်နဲ့ assistant supervisor နဲ့ဒီမြန်မာပြည်ရဲ့ပညာရေးပုံစံနဲ့အတူတူပဲပေါ့။ပထမလာဘဆာမီဝဲဒီဇင်မာဆာမီဝဲအခုဒါအတန်းတင်ပေါ့မိခုနေကလည်းအဲ့ဒီမြန်မာဘက်ချမ်းပဲမိခုနေကျမတို့ဒီဘက်ကိုချပြီးတယ်အဲသူတို့စီမှာရှိတဲ့ပုံစံအတိုင်းပဲအချိန်နဲ့ဒီလိုမျိုးကျမတို့ကခြေပေးရတယ်အဲသို့တော်လည်းပဲပထမလာဘဆာမီဝဲဒီမှာတော့သူတို့ဘက်ချမ်းကစူပါဗိုက်ဇာတွေကတော့မလာသေးဘူးဒါကြောင့်ကိုကိုကျောင်းနေကစန်တာလိုက်စုပေါင်းပြီးတော့ကြီးကျက်ပြီးတော့ခြေရတယ်ပြီးတော့ကျောင်းကြီးကဆရာဆရာမတွေအကုန်လုံးသူ့ပေါင်းပြီးတော့ဒီကလေးတွေအကုန်လုံးကိုယ်အလှဲ့ချာပေါ့နော်ပြန်စစ်ကြတယ
်ပြီးခဲ့တဲ့2015-2016ပညာသင်နှစ်တုန်းကတော့မြန်မာအစိုးရစစ်စံမွဲတွေဖြစ်တဲ့၄တန်းနဲ့၈တန်းစံမွဲတွေကိုရွှေပြောင်းကျောင်းကကလေးငယ်တွေဟာယာနှုံးပြစ်နီးပါအောင်ချက်ကောင်းခဲ့ကြတယ်လို့ဆိုပါတယ်၁၀တန်းအစိုးရစစ်အောင်ချက်ကတော့စ ဒီနေ့ကတော့ဒီတနင်္ဂနွေနေ့ဖြစ်ခဲ့ရတဲ့ဂျူးတင်ကြိုင်တစ်ခုကိုပြန်ပြီးတော့ဆက်ဆွဲချက်တွေနဲ့အရေးယူခန်းကြရပါတယ်။ဒါမြန်မာနယ်စပ်မှာထိုင်းဆိုရကအတိမတ်ပြုထားတဲ့ရွှေပြောင်းစာတင်ကြောင်းပေါင်း62ကျောင်းနဲ့ကျောင်းဝယ်ပေါင်း12ခုနဲ့ဆိုရင်ကျောင်းပေါင်း87ကျောင်းရှိပြီးကျောင်းသားကျောင်းသူပေါင်း10000လောက်ကျော်စာတင်ကြောင်းနေကြတာဖြစ်ပါတယ်ရှင်။ ဗီအိုအေမြန်မာပိုင်းသတင်းတောက်မအေးမှာပါရှင်။အခုတော့အမေရိကန်ပြည်ထောင်စုမှာခီးသွားလုပ်ငန်းတွေထိခိုက်မှုတွေဖြစ်လာနိုင်တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပြောပြမှာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးအမိန့်ထုတ်ပြန်ချက်ကြောင့်ခီးသွားလုပ်ငန်းမှာထိခိုက်လာနိုင်တဲ့အတွက်စိုးရိမ်မှုတွေထွက်ပေါ်လာနေပါတယ်။အစိုးရသိရမူဝါဒကြောင့်ဒေါ်လာ3ပေါင်း3သန်းချီတန်ဖ
န်ထေလာရဲ့သတင်းဆောင်မကိုခြေခံပြီးကိုအောင်လွင်ဦးကပြောပြမှာပါရှင်
။အမေရိကန်ပြည်ဝင်ခွင့်ကန့်သတ်မဲ့သမ္မတဒေါ်နယ်ထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒအငင်းပွားစရာတွေနဲ့အတူလက်တလောဆန်းကန်ထားပြီးမဲ့အမေရိကန်ထုတ်ပြန်လိုက်တဲ့ရပိုင်းတွင်မှာပဲကမ္ဘာတဝန်းကခီးစွားလုပ်ငန်းတွေမှာတည်ဆဲဆဲရက်ခတ်နေပါပြီ။ခီးစွားလုပ်ငန်းကျွမ်းကျင်သူ Henry Hartford ကတော့ခုချိန်မှာအမေရိကန်ဟာခီးစွားတွေကြားရေပန်းသိပ်မစားတော့တဲ့နေရာတစ်ခုဖြစ်လာနေတယ်လို့ဆိုပါတယ်။
People start planning their summer holidays 90 days or more in advance. They start doing the research.
We had the alley at 3 လောက်ခရေကလူတွေကြိုပြင်နေကြတာပါ။ခီးသွားဖို့လေးလာကြတဲ့အခါဆွဲဆောင်မှုတိတ်မရှိရတဲ့အထက်ဒေါ်လာဈေးကလည်းအားကောင်းနေတာနဲ့ပါပေါင်းလိုက်တဲ့အခါ American ဟာခီးသွားဖို့ကောင်းတဲ့နေရာတစ်ခုအဖြစ်ဆွဲဆောင်မှုလည်းနည်းလာပါတယ်။
ပြန်ဝင်ကန်တတဲ့အမေထုတ်ပြန်လိုက်တဲ့အချိန်ကစလို့အမေရိကန်ကိုခီးသွားဖို့လေလက်မှတ်ကျွတင်မှယူထားသူရေတွဲဟာပြီးခဲ့တဲ့2016ခုနှစ်ကအလားတူကာလနဲ့ရှင်းမယ်ဆိုရင် 6.5% ခန့်တော့ကျဆင်းသွားကြောင်းလဲခီးသွားလုပ်ငန်းတွေရဲ့အချက်လက်တွေကိုမှတ်တမ်းပြုစုနေတဲ့ Ford Keys Company ကပြောပါရယ်ဝါရှင်တန်ခြေဆိုင်ကမ္ဘာခီးသွားစီးပွားရေးလုပ်ငန်းရှင်အသင်းကတော့အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေခီးသွားလာရမှာသုံးစွဲတဲ့နှစ်စဉ်ပမာဏရဲ့100%ရောကျသွားမယ်ဆိုရင်ပဲပြည်ရင်းထုတ်လုပ်မှုပမာဏရဲ့တန်ပေါင်း9000လောက်နဲ့အလုတ်ကိုင်ပေါင်း9000-1000လောက်ဆုံးရှုံးသွားနိုင်တယ်လို့ခန့်မှန်းထားပါတယ်။သမ္မတထရမ့်ကတော့အမေရိကန်လေယာဉ်လုပ်ငန်းတွေကအမှုဆောင်အရာရှိတွေနဲ့မကြသေးရင်ကပဲတွေ့ဆုံပြီးစိုးရိမ်မှုတွေပြေလျော့ဖို့ကြိုးစားခဲ့တာ
ပါ။ We have an obsolete plane system, we have obsolete airports, we have obsolete trains, we have bad roads.
ကျွန်တော်တို့မှာခင်မမီတော့တဲ့လေယာဉ်စနစ်တွေ၊လေယာဉ်ကွင်းတွေ၊ရထားတွေရှိနေပါလေ။လမ်းတွေကလည်းမကောင်းပါဘူး။ဒါတွေအားလုံးကိုပြောင်းလဲပြရမှာပါ။ကျွန်တော်လည်းတွေ့ရင်ခင်ဗျားတို့အားလုံးစိတ်ချမ်းသာကြရမှာပ
ါခြေခံစောက်ဝင်တွေပြန်လဲတိဆောက်ရကအလုတ်ကန်တွေဖန်တီးပေးနိုင်ကောင်းပေးနိုင်ပြီမလဲလူဝင်မှုကြီးကြပ်ရေးအမေဟာနည်းပညာလိုကဏ္ဍမျိုးကအလုတ်သမားတွေအတွက်ထိခိုက်နိုင်တယ်လို့ဝါရှင်တန်ခြေဆိုင် Cato Institute ကကုံသွယ်ရေးဆိုင်ရာကျွမ်းကျင်သူ Dan Atkinson ကပြောပါတယ
် The threat of this restriction spreading is something that's going to put a pall over business and over investment.
ဒါမြင့်ကန့်သတ်ချက်ရဲ့ချိန်ချောက်မှုပါ။စီးပွားရေးလောကနဲ့ယင်းနှိမ့်မြုံနံသူတွေပေါ်အရေးမိုးနေပါလိမ့်မယ်။အမေရိကန်မှာလုပ်ငန်းတွေလုပ်ဖို့စဉ်းစားနေကြတဲ့ကုမ္ပဏီတွေ၊ပြည်ပမှာလုပ်ငန်းကွဲတွေထူထောင်ကျင်ကြတဲ့အမေရိကန်လုပ်ငန်းတွေအနေနဲ့စီစဉ်တွေကိုရွှေ့ဆိုင်းထားကြလိမ့်မယ်လို့လည်းယူဆရပါတယ်
။အမေရိကန်ကိုလက်ပတ်လာသူတွေကြားရေပန်းစားတဲ့နယူးယောက်မြို့ရောက်အိန္ဒိယနိုင်ငံသူယူတီကာဆီရိုဟီကတော့လွယ်လွယ်ကူကူခီးသွားနိုင်တဲ့နေရာမျိုးပဲတွားကျင်တော့တယ်လို့ဆိုပါတယ်။
I'd be more comfortable going to London as compared to New York.
New York နဲ့ရှင်ကြည့်မယ်ဆိုရင်လန်ဒန်ကိုသွားရတာပိုပြီးတော့အဆင်ပြေလိမ့်မယ်။လန်ဒန်မှာဒီလိုမျိုးတားမြစ်ချက်မျိုးမရှိဘူးဆိုတော့သွားရလာရတာလွယ်လေ
။သူ့လိုပဲ New York Times Square ကိုရောက်လာတဲ့ Uzbek နိုင်ငံသားခီးသွားစာကေးဇူစင်ကတော့တားမြစ်ချက်ကြောင့်စိတ်နှောက်ယှက်ဖြစ်စရာမရှိဘူးလို့ဆိုပါတယ
်။ Honestly, I don't really care about this because
you thought ပြောရင်တော့ကျွန်တော်ကတိတ်ကြီးမစိုက်ပါဘူး။ခီးသွားတယောက်အနေနဲ့ကျွန်တော်တွေ့တော့ဒီကိုလာရတာအေးအေးဆေးဆေးပါပဲ။
သမရမင်းကိုပြည်အောင်စုတရားသူကြီးတူကဆိုင်းငံ့လိုက်ပြီးတဲ့နောက်တရားရုံးမှာအဆုံးဖြတ်ခံယူရမယ့်အခြေအနေမျိုးနဲ့ကြုံနေရချိန်မှာပဲအစိုးရတက်ကတော့လူမှုကြီးကြပ်ရေးဆိုင်ရာညွှန်ကြားချက်အစ်တတွေကိုလည်းထပ်မံထုတ်ပြန်ထားပါတယ်ခင်ဗျာ
။ကောင်လွင်ဦးပြပြသွားတာပါ။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်သံအစီအစဉ်ကိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနားဆင်နိုင်ကြပါရရှင်။မကြခင်မှာတော့ဥကြောဇန်သားရဲ့မြမအရေးသုံးသက်ချက်နဲ့သူယုံကြည်ရာအစီအစဉ်ကိုဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင
်။ VOA မြမပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြမစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်မှာပါမကြာခင်မှာတော့ဒေါ်လာလတန်းတင်ဆက်တဲ့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရတော့မှာပါအခုဒုတိယပိုင်းနာရီဝက်မှာဆက်ပြီးတော့ထုတ်လွှင့်မယ့်အပတ်စဉ်ကဏ္ဍတွေထဲမှာတော့
အကောင်းမြင်တဲ့အပိုင်းလည်းရှိသလိုစိတ်တက်နေနေကြတဲ့အပိုင်းလည်းရှိပါတယ်အကောင်းမြင်တဲ့အပိုင်းကပထမ21ရာစုပင်လုံ
ဒါကတော့21ရာစုပင်လုံအပေါ်ထားရှိနိုင်တဲ့မျှော်လင့်ချက်တွေနဲ့ပတ်သက်ပြီးတော့သုံးသက်ဆွေးနွေးထားတဲ့ဥကျော်စန်သာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံကြားကြရမှာပါရှင်အဲ့ဒီနောက်မှာတော့သူယုံကြည်ရာအစီအစဉ်ကိုလည်းထုတ်လွှင့်မှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါးတချို့ကိုမူရင်းအာပေါ်မပြတ်ဦးကျော်စန္ဒာကကောက်နှုတ်တင်ပြမှာပါရှင
်။အနာဂတ်ကုသပါဒဏ်ရာမရပါစေနဲ့ဆိုတဲ့ Cardinal Charles Mangbu ရဲ့ကြီးညာချက်ကိုမြစည်းမအွန်လိုင်းမှာဖော်ပြထားတာတွေ့ရပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်ကြောက်မဲ့ဖွယ်ရာတွေရဆန့်ရေးအတွက် Cardinal ကထုတ်ပြန်ထားတာပါ။မြန်မာနိုင်ငံဟာသမိုင်းမှာရံမီအပွားဆုံးကာလကိုဖြတ်သန်းနေရပါတယ်။အမောင်ဖုန်းတဲ့နေ့ရက်များစီပြန်ဆုတ်သွားသလိုဖြစ်ရတဲ့အတွက်မြန်မာပြည်သူလူထုစိတ်ဆင်းရဲရပါတယ်။ရိုင်းနဲ့နေတဲ့မြန်မာဒီမိုကရေစီခီးခိုင်မာစေဖို့မြန်မာနိုင်ငံဟာကမ္ဘာရဲ့အာရုံစုဆိုင်မှုကိုလိုအပ်ပါတယ်။မြန်မာပြည်သူတွေအတွက်အဓိကအဟံအတားကြီးသုံးခုရှိနေပါတယ်။ကုလသမဂ္ဂ OHCHR ရဲ့ February 3ရက်အစည်းအဝေးခန်းစာမှာလွန်စွာထိခိုက်စရာကောင်းတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးတပ်ဖွဲ့များရဲ့လူမဆန်ရက်စက်တဲ့လူခွင့်ရေးချိုးဖောက်မှုတွေဖော်ပြထားပါတယ်။တကယ်တော့မြန်မာနိုင်ငံဟာလွန်ခဲ့တဲ့5နှစ်အတွင်းအပြုသဘောဆောင်တဲ့အပြောင်းလဲမှုတွေအများကြီးရှိခဲ့ပြီးလူတိုင်းမျှော်လင့်ချက်တွေထားခဲ့ကြတာပါဒါဟာမှားယွင်းတဲ့အယုံအူတစ်ခုမဖြစ်စေဘူးအလင်းနဲ့ထားရပါလိမ့်မယ်အမုန်းတရားပွားများစေသူတွေဟာလူမျိုးချင်းဘာသာမတူသူချင်းဆွေးကွဲအောင်လုပ်နေတာစိုးရင်ပေါ်ရဖြစ်နေပါတယ်ရခိုင်ပြည်နယ်မှာဖြစ်ပျက်နေမှုတွေကိုချက်ချင်းရဆိုင်ပစ်ဖို့လိုအပ်ပါတယ်ကချင်နဲ့ရှမ်းမြောက်မှာကက်သလစ်ဖျားကြောင်ဘုံခွဲခံရပြီးဖမ်းဆီးမှုတချို့လည်းစိုးရင်စရာဖြစ်ပါတယ်ဥက္ကဋ္ဌလုတ်ပြန်ခံရတာဟာလဲမြန်မာနိုင်ငံရဲ့ဒီမိုကရေစီရဲ့မျှော်လင့်ချက်ကိုနောက်ဆုတ်သွားစေပါတယ်မြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်မှာအရသာတွေပေါ်ထိုးစစ်ဆင်နေတာကချင်းနဲ့ရှမ်းမြောက်မှာထိုးစစ်ဆင်နေတာကိုရဆိုင်ဖို့တောင်းဆိုရပါတယ်တရားမျှတသောညီညာရေးဒီသာတစ်ခုတည်းသောထွက်ပေါက်ဖြစ်ပါလိမ့်မယ်အဲ့ဒီဒေသတွေစီစာနာမှုအထောက်ပံ့တွေမီဒီယာတွေလူခွင့်ရေးစောင့်ကြည့်လေ့လာသူတွေသွားခွင့်ပေးဖို့တောင်းဆိုပါတယ်ကုလသမဂ္ဂကဖော်ပြထားတဲ့ပြစ်မှုတွေကိုလွတ်လွတ်လပ်လပ်စုံစမ်းပြီးဥပဒေအရအရေးယူဖို့လည်းတောင်းဆိုရပါတယ်မြန်မာနိုင်ငံကိုစောင့်ကြည့်ကြဖို့နိုင်ငံတကာအသံအဝန်းကိုလည်းမြစ်တာရခံပါတယ်မြန်မာပြည်သူအလုံးအထူးသဖြင့်ဒုက္ခခံစားနေရသူတွေအတွက်ဆုမွန်ကောင်းတောင်းပါတယ်ကုလသမဂ္ဂအစိုးရခံစားဟာကျွန်တော်တို့ကိုတတ်လှမ်းနှုတ်ဆော်လိုက်ပါပြီအကြမ်းဖက်ကြောက်မဲ့ဖွဲ့ကိုဆုံခန်းတိုင်စီပြီးလူမျိုးမခွဲဘာသာမခွဲညီညီညာညာလက်တွဲချီတက်ကြပါစို့လို့ရည်သားထားပါတယ်ခင်ဗျာရုစလဘီမြန်မာနိုင်ငံမှာတရားမဝင်ဖြစ်ဖန်စီမှုစံချိန်တင်ဆိုတဲ့ခေါင်းစဉ်နဲ့ The Star Online မှာရေးသားထားတာကိုတင်ပြလိုပါတယ်။မြန်မာနိုင်ငံမှာလင်းလင်းမြန်မြန်ပျောက်ကွယ်လာနေတဲ့စစ်တော်ထိန်းသိမ်းရေးစီမံချက်တစ်စစ်တစ်ရေသားဖြစ်အခုလက်ရှိဗန္ဒာရေးနှစ်အတွင်းမှောင်ခိုစစ်အများဆုံးဖန်စီရမိခဲ့ပါတယ်။2016 April ကစလို့စစ်တန်ချိန်4000ကျော်ဖန်စီရမိခဲ့ပါတယ်။အများဆုံးဖန်စီရမိတဲ့နေရာတွေကတော့မြန်မာနိုင်ငံဘက်မှာတော်ပြုံလောက်အောင်ဥပဒေမဲ့ခုတ်လှဲတင်သွင်းနေတဲ့တရုတ်ပြည်နယ်နယ်ချင်းဆက်နေတဲ့ကချင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပါတယ်2000ပြည့်နှစ်ကနေ2014အထိမြန်မာနယ်ဆက်ဖြတ်သွားတဲ့စစ်တံဘူးဟာအမေရိကန်ဒေါ်လာ 2.8 ဘီလီယံသန်း 3000 နီးပါးရှိတယ်လို့လန်ဒန်အခြေစိုက်သဘာဝပတ်ဝန်းကျင်စုံစမ်းရေးအေဂျင်စီကခန့်မှန်းထားပါတယ်ယခင်စစ်အစိုးရလက်ထက်စစ်ဗိုလ်ချုပ်တွေကိုကြိုးအတွက်မစင်မချင်းစစ်ခိုးထုတ်ခဲ့ကြပါတယ်ဒါကြောင့်မြန်မာစစ်တော်ပြုံးတိမှုဟာဘရာဇီးလ်နဲ့အင်ဒိုနီးရှားပြည်ရင်ကမ္ဘာပေါ်မှာအလင်းမြန်ဆုံးဖြစ်နေတယ်လို့ကုလသမဂ္ဂ FAO ကဆိုထားပါတယ်။1990နဲ့2010အကြားမြန်မာစစ်တော်20ရာခိုင်နှုန်းပြုံးတိသွားခဲ့ပါတယ်။2011ကစလို့စစ်ခုထုတ်မှုနှိမ်နင်းဖို့လုပ်ခဲ့ပြီးတရုတ်စစ်ခုသမားတရားကျော်ကိုဖမ်းဆီးပြစ်ဒဏ်ချခဲ့လို့တရုတ်နဲ့မြန်မာအခြေအတင်ဖြစ်ခဲ့ရပါသေးတယ်။ဒေါအောင်ဆန်းစုကြည်အစိုးရကတော့စစ်ခုတာကိုတရားမဝင်ကြီးညာပြီး ပဲဘဂိုယိုမဒေတာမှာသစ်ခုတ်မှုကို7နှစ်ပြည့်ပင်ထားပါတယ်အခုအစိုးရအနေနဲ့ချင်းချင်းချင်းချင်းစစ်ထုတ်ယူပြီးစစ်တော်မပြုံးတီးရေးကိုဦးစားပေးစဉ်းစားတယ်လို့လည်းစစ်တော်အရာရှိကြီးတူကပြောကြောင်းရေးသားထားပါတယ်ခင်ဗျာ
တော်ရရှင်များရှင်ကမ္ဘာပေါ်လုံးအဖွဲ့ချုပ် FIFA ဥက္ကဋ္ဌကိုယ်တိုင်တက်ရောက်ပြီးဒီသတင်းဖက်ထဲမှာပဲရန်ကုန်မြို့မှာမြမအမျိုးသားဘောလုံးအကယ်ဒမီကျောင်းဖွင့်လိုက်ပါတယ်ဘောလုံးပညာရှင်တွေမွေးထုတ်ပေးဖို့ရည်ရွယ်တဲ့သတင်းကျောင်းတွေကနေမြမဘောလုံးလောကတိုးတက်လာအောင်ဘာရီများစောင့်ခြင်းပေးမှာပါလေမြမအားကစားကဘာကိုလွှမ်းရမည်လို့ကြွေးကြော်ခဲ့မှုတဲ့ဆောင်ဖို့အတိုင်းဖြစ်ဖို့ဆိုရင်ဘယ်လိုစိန်ခေါ်မှုတွေကိုကြော်လွှားဖို့လိုနေသေးပါလဲဒါတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ဘောလုံးလောကနဲ့မြမအားကစားတိုးတက်လာအောင်လှုပ်စရာတွေပြင်စရာတွေနဲ့ပတ်သက်လို့သောရရှင်တွေရဲ့အမြင်တွေကိုဆွေးနွေးဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ် 1-32-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ဆက်သွယ်ပေးမှာပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။စနေညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေရှင
်။ Tomorrow VOA မြန်မာပိုင်းကနေမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေရဲ့သဘောထားအမြင်တွေကိုတင်ပြနိုင်ဖို့တိုက်ရိုက်လေးလိုက်အစီအစဉ်တွေကိုတင်ဆက်နေပါတယ်။ပါဝင်ဆွေးနွေးကြဖို့လည်းထပ်မံဖိတ်ခေါ်ပါရစေရှင်။အခုတော့ဒေါ်လာလာတန်းတင်ဆက်နေတဲ့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်ဒီဂရမ်နဲ့တင်ပြမယ် idiom အသုံးကတော့
shoot your mouth off
ဖြစ်ပါတယ်စာလုံးပေါင်းက shoot shoot ကပြစ်တာဒီနေရာမှာ shoot ကို off off ဆိုတဲ့ verb နဲ့တွဲပြီး shoot off ကတော့ပြစ်ထည့်လိုက်တာပေါ့ your ကသင်ဤ mouth mouth ကပါဇက်ဆိုတော့စကပိုက်ထုံရဲ့ဓာတ်ရိုက်အသေးပဲကတော့ပါဇက်ကနေပြစ်ထည့်လိုက်တာပေါ့ပါဇက်ကနေပြစ်ထည့်လိုက်တယ်ဆိုရင်ဘာတွေပြစ်နိုင်တယ်လဲဟုတ်ပါတယ်စကလုံးတွေထွက်လာတဲ့သဘောမျိုးဖြစ်တဲ့အတွက်ကြောင့်လေ idiom အသေးပဲကစကားကိုပြောတင်လာတဲ့ပို့ပြီးပြောတာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာဘန်းစကားမှာတော့အာချောင်းနာလေထွားတာစသဖြင့်အသုံးတွေလိုဖြစ်ပါတယ်။အများအဖြစ်စကားဆိုတာဟာပြောတင်တာတဲ့ပို့ပြောရင်အမှားပါလိရှိတာတို့ရရှိများလည်းအသိဖြစ်ပါတယ်။ဒါကြောင့်မို့ shoot your mouth off ကလေပစ်တာလေထွားတာအာချောင်းနာကိုဆိုလိုတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ John, don't go shooting your mouth off.About how much money you're earning from your stock investment. You know, stock prices always rise and fall.
Johnny, mean stocks ma yini myon nan lai da, ngwe dwi be law ya lai de so le chang le lo ma thwa li ne. Stock zee dwi ha ate cha shi si me so da le min le a ti ba lo de be ya ba de. U ma go naw ta khaw na sin chi cha ya aw.
John,Don't go shooting your mouth off about how much money you're earning from your stock investment. You know, stock prices always rise and fall.
လေလုံးထွားတယ်လေပစ်တယ်အားချောင်းတယ်လို့ပြောခြင်းရင် idiom အသုံးရဘယ်လိုပြောမလဲ?
Shoot your mouth off.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့ကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
အခုဆက်လက်ပြီးတင်ဆက်မယ့်ဦးကျော်ဇန်တာရဲ့မြမအရေးသုံးသက်ချက်မှာတော့27ရာစုပင်လုံအပေါ်ထားရှိနိုင်တဲ့မျှော်လင့်ချက်နဲ့ပတ်သက်ပြီးတော့ဖွဲ့စည်းပုံဥပဒေဆိုင်ရာပါရဂူအင်ဂျူငေါ်ငူလျွန်နဲ့ဆွေးနွေးတင်ပြထားတာကိုနားဆင်ရမှာပါရှင
်ဒေါက်တာအင်ဂျူရှာမြန်မာနိုင်ငံတိုင်းရင်းသားစီးလုံးညီညွတ်ရေးပြည်တွင်းစစ်ရဆဲရေးနဲ့ပတ်သက်ပြီးတော့ဂျွန်ဆန်စုကြီးအမှုပြုတဲ့NLD အစိုးရက27ရာစုပင်လုံနီလာခံတကြိမ်ကျင်းပခဲ့မှုဖြစ်ပါတယ်အခုဒုတိယကြိမ်ကျင်းပမဲ့ကိစ္စနဲ့ပတ်သက်ပြီးအကောင်းမြင်တဲ့လူစိတ်မရှိကြဘဲနဲ့ဖြစ်ပါမလားဆိုပြီးတန်တရားအမြင်မဖြစ်နိုင်ဘူးဆိုတဲ့အဆိုးမြင်တွေကြီးရဲကြားခဲ့ရပါတယ်ဆိုတော့ဒီကနေ့မှာတော့ကျွန်တော်ကဒေါက်တာအန်ဒရူးစီကအကောင်းမြင်တဲ့အမြင်မျှော်လင့်ချက်ရှိတဲ့အမြင်တွေကြားလိမ့်မယ်ထင်ပါတယ
်ဟုတ်ကဲ့ အကောင်းမြင်တဲ့အပိုင်းလည်းရှိတယ်လို့စိတ်ဓာတ်နည်းနည်းကျတဲ့အပိုင်းလည်းရှိပါတယ်အကောင်းမြင်တဲ့အပိုင်းကပထမ27ရာစုပင်လုံလုပ်ပြီးကြတဲ့ကအဲ့ဒီမှာစာတန်း82ဆောင်ထွက်တယ်မူအားဖြင့်တော့သဘောတူညီချက်တွေရှိကြတယ်ဒါပေမဲ့အသေးစိတ်လေးထားတဲ့ဟာမရှိဘူးဗျဒုတိယချက်ကဒီပထမအချိန်ဟိုပါဘို့27ရာစုပင်လုံနဲ့အခုလုပ်မဲ့အချိန်ကာလမှာကြာကာလမှာပထမအချိန်လုံးကထွက်တဲ့အဆူတွေနဲ့ပတ်သက်ပြီးတော့ဒီ B2B သားတွေကြားမှာဆွေးနွေးမှုတွေကအားနည်းပါတယ်တိရအချိန်မှာလည်းပဲအဲ့လိုညီလာခံတက်ပြီးတော့စာတမ်းဖတ်ပြီးတော့ပြီးသွားတဲ့ဟာမျိုးဖြစ်မှာတော့နည်းနည်းစိုးရိမ်စရာတော့ရှိပါတယ်ခင်ဗ
ျဒါပေမဲ့အခုလောလောဆယ်မှာတော့အဲ့ဒီပင်လုံညီလာခံကိုနောက်ဆုတ်လိုက်ပြီးတော့ဒီကြားထဲမှာလည်းပဲပြည်နယ်ရေးမှာမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေပြန်လုပ်နေရလို့ကြားပါတယ်အဲ့ဒါကတော့အလားအလာဘယ်လိုရှိပါလဲခု
ဟုတ်ကဲ့အမျိုးသားအဆင့်ကရင်ပြည်နယ်ရဲ့နောက်ပြီးတော့တနင်္သာရီတိုင်းရဲ့ဆွေးနွေးတဲ့ဟာတွေတော့အများကြီးထွက်လာပါတယ်ဒါပေမဲ့ကျွန်တော်တို့အပြင်ကနေထိုင်ပြီးတော့ကြည့်နေလူတွေအတွက်တော့တိတ်ပြီးတော့အားရစရာမကောင်းပါဘူးအခုအမျိုးသားအဆင့်မှာလည်းပဲဘုဟုဒေသမှာသူတို့လုပ်နေတယ်နောက်ပြီးတော့ရှမ်းပြည်မှာလုပ်မယ်ချင်းပြည်မှာလုပ်မယ်နှစ်နေရာမှာလုပ်ရသေးပါဘူးအဲ့တော့ဒီဟာတွေကိုအချိန်ပိုပြီးတော့ပေးနိုင်တယ်ဆိုလို့ရှိရင်သက်တရာစုပင်လုံးဒုတိယကျင်းလုပ်တဲ့အချိန်မှာပူပြီးတော့ခိုင်မာတဲ့အတင်ပြချက်တွေအဆူတွေထွက်လာလိမ့်မယ်လို့ထင်ပါတယ်။အဲ့လိုမဟုတ်အချိန်မပေးနိုင်တဲ့အတွက်ကြောင့်ပထမအချိန်လုံတုံးကလို့စာတမ်းတွေဖတ်ပြီးတော့ပြီးသွားတဲ့ဟာမျိုးဖြစ်သွားမှာကိုလည်းနည်းနည်းစိုးရိမ်စရာတော့ရှိပါတယ်ခင်ဗျ
။ပြည်နယ်တွေမှာလုပ်တဲ့အမျိုးသားအဆင့်အစည်းအဝေးတွေကလည်းပဲသူတို့ရဲ့အယူဆတွေအမျိုးမျိုးပေါ်လာကြမှာပေါ့လေ။တိုင်းရင်းသားတွေရဲ့လူကျင်တဲ့အတန်တွေထွက်လာမှာပေါ့ဗျာဆိုကြပါစို့။အဲ့ဒီဟာတွေမှာ
ဟုတ်ကဲ့
တမန်တော်ဘက်ကသဘောမတူနိုင်တဲ့အချက်တွေပါလို့အဓိကဖြစ်နေတယ်ဆိုပြီးတော့လူတွေကသုံးသပ်ကြပါတယ်အခြေခံအဖြစ်တကယ်တော့အဲ့ဒီအဆင့်ကိုမကြည့်ဘဲနဲ့အခုလောလောဆယ်မှာအစည်းအဝေးတက်မယ်မတက်ဘူးဘယ်သူတက်ရမယ်ဘယ်သူမတက်ဘူးဆိုတဲ့အဆင့်မှာတော့အဓိကတမန်တော်ရဲ့သဘောအတိုင်းဖြစ်နေတယ်ဆိုတော့တမန်တော်ရဲ့သဘောမတူမှုကတော်လေးအရေးကြီးတယ်လို့လူတွေသုံးသပ်ကြပါတယ်ဘယ်လိုပြောလို့ပါလဲ
ကျွန်တော်တို့အဲ့လိုမထင်ပါဘူးခင်ဗျပထမအချိန်လှုပ်တုံးကထွက်လာတဲ့ဒီမူတွေပေါ့ principle တွေမှာတမ်ရောဖဲရောဆူအဖက်ကရောတိုင်းသားလေးနဲ့ကင်တွေဖက်ကရောအားလုံးကမူမှာကြီးကြီးမားမားကွဲလွဲတဲ့ဟာမရှိဘူးလို့ကျွန်တော်ကတော့သုံးသပ်ပါတယ်ကျွန်တော်သုံးသပ်ချက်ကအဲ့ဒီမှာတင်တွင်းတဲ့စာတမ်း82ဆောင်ပေါ်မှာအခြေခံပြီးတော့သုံးသပ်တာဖြစ်ပါတယ်ဒါပေမဲ့ဒီမူတွေရဲ့နောက်ွယ်မှာဘယ်လိုလုပ်မလဲဆိုတာပထမအချိန်27ပင်လုံးလုံးကဘာမှမရှိခဲ့ပါဘူးဗျဥပမာဖဲရစနစ်ကိုအကောင့်ထဲပေါ်မယ်ဆိုတဲ့ဟာမူအဖြစ်အားလုံးကသဘောတူတယ်အနာဘလူခွဲဝယ်မယ်ဘလူပုံစံမျိုးနဲ့အခြေခံဥပဒေထဲမှာဒီဖဲရစနစ်တွေကိုထည့်သွင်းမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အသေးစိတ်ဆွေးနွေးတဲ့ဟာတွေကအခုချိန်ထိမထွက်သေးပါဘူးခင်ဗျအဲ့တော့ဒီအမျိုးသားအဆင့်ဆွေးနွေးပွဲမှာဒီဟာတွေထွက်လာနိုင်တယ်ဆိုလို့ရှိရင်နောက်တစ်ခါပြုလုပ်မယ်27ရာစုပင်လုံးဒုတိယအချိန်မှာတော့ပို့ပြီးတော့ရလကောင်းတွေထွက်လာမယ်လို့ထင်ပါတယ
်ဟုတ်ကဲ့အဲ့တော့အဲ့ဒီစာတမ်းမှာပါတဲ့အခြေခံမူတွေနဲ့ပတ်သက်ပြီးမပြောခင်သိသီးသာတင်ရှားတဲ့လူတွေပြောနေတဲ့ကိစ္စတခုကညီလာခံတက်မဲ့ကိစ္စ NCO လက်မှတ်ထိုးပြီးမှတက်ခွင့်ပြုမဲ့ပြီးတက်မတော်ဘက်ကတင်းခံနေတဲ့ကိစ္စကြတော့
NCA မှာပါတဲ့အချက်တွေအားလုံးကဆွေးနွေးထိန်းထိုင်ကြတဲ့လူတွေသဘောတူထားတဲ့ဟာတွေပေါ်မှာ NCA ဖြစ်လာတာဖြစ်တဲ့အတွက်ဘသူကတက်မယ်မတက်ဘူးဆိုတာကိုယ်အရင်ကလေးကသဘောတူပြီးသားမူအဖြစ်သဘောတူပြီးသားကိစ္စတွေဖြစ်ပါတယ
်ဟုတ်ကဲ့အဲ့ဒီအတင်းကျဆုတ်ကင်ထားစင်းသလားတကယ်တော့ဒီညဉ့်ညံ့ရေးရှိကိုတွန်းနှံအောင်ဒီလူတွေနဲ့အ short အတင်းနှိမ့်နိုင်ပြီးတော့ပြန်လဲစီစဉ်ဖို့မသင့်ဘူးလို့ထင်လားကိုအန်ဒရူ
းဟုတ်ကဲ့ဆရာပြောသလိုလဲမှန်ပါတယ်တစ်ဖက်မှာလည်းကျွန်တော်တို့ရှင်းစားဖို့ကလက်မှတ်ထိုးတဲ့လူတွေကဒီလက်မှတ်ထိုးဖို့အတွက်သူတို့မှာပေးဆပ်မှုတွေဆွတ်နှုတ်မှုတွေအများကြီးလုပ်ခဲ့ရသလိုမထိုးတဲ့လူတွေအနေနဲ့လည်းဒီလက်မှတ်ထိုးတဲ့လူတွေရဲ့ပေးဆပ်မှုကိုနားလည်ပေးဖို့လိုပါတယ်ခင်ဗျနောက်ပြီးတော့ထိုးပြီးသားလူတွေအနေနဲ့လည်းလက်မှတ်မထိုးသေးတဲ့လူတွေရဲ့ဟိုပါဘို့လူချင်းနဲ့စံတာတွေကိုလည်းနားလည်ပေးတယ်လို့ကျွန်တော်ကတော့ယူဆပါတယ်အဲ့တော့အပြန်အလှန်နားလည်မှုမရှိဘဲနဲ့ကျွန်တော်ထိုးမထိုးထိုးကျွန်တော်ဒီညီလာခံကိုတက်ရမယ်ဆိုတော့ပုံစံမျိုးနဲ့တွားရင်တော့ဒီ NCA လက်မှတ်ထိုးထားတဲ့ဟာကိုနှစ်တာကရှော့ကျစေတယ်လို့ဖြစ်သွားနိုင်တယ်လို့ကျွန်တော်ကတော့အဲ့လိုပဲယူဆပါတယ်ဘယ်အဖွဲ့အစည်းကိုမှကျွန်ပြီးတော့ကျွန်တော်ပြောတာမဟုတ်ပါဘူ
းနောက်အဲ့ဒီမူတွေကိုသွားမပြောခင်အောက်ထင်မှာဖြစ်နေတဲ့ကိစ္စအခုထိုးစစ်တွေတိုက်ပွဲတွေကဖြစ်နေစေအဲ့ဒီကိစ္စကိုစစ်ကိုဆန့်ကျင်ဖို့လူတချို့ကတောင်းဆိုဆန္ဒပြတယ်သူတို့လည်းအဖန်ခံရတာကြားပါတယ်အဲ့ဒါတော့ထားပါတော့ဘာကြောင့်အပြည့်အခက်ရဆေးရမဆောင်ရွက်နိုင်တာလဲအရင်တုန်းကလည်းဘုချုပ်နေဝင်ခေတ္တကဘာလို့ကတော့မှပြည်တွင်းညီညာရေးလုခိုင်းနေတာအပြည့်အခက်ရဆေးရညီညာမခေါ်ခဲ့တယ်လीဆိုတော့အဲ့လိုပုံစံမျိုးကမဖြစ်နိုင်ဘူးလားဘာကြောင့်အပြည့်အခက်ရဆေးမညီညာနိုင်ကြခင်ဗျာ
Okay, let me talk to the data room. Because I can see the Surajan on Java. Let me talk to the data room. Because I can see the Surajaro, General Java. And all the sea at the bottom of our semi pimatic, she did we have Pura, Pubido, the Tabuda Java. General Yoboma, Nibido, Bajo, whom are sipping it, Ale, Era Magamu, so we don't let you tune it, Haga, Pata Bale. Do the attending. ဒီစစ်ပွဲတွေရပ်ဖို့ဆန္ဒပြတဲ့လူတွေကိုဖမ်းနေစီးရဲဆိုတဲ့ကိစ္စအားလည်းကျွန်တော်တို့ဟိုတစ်ဖက်ကိုတုံးတက်ဖို့လိုပါတယ်။တမရိုဖက်တစ်ခုကိုပဲခင်ဗျားတို့တစ်ဖက်တည်းအပြစ်ခတ်ရဆဲပါဆိုတဲ့အာကျွန်တော်တို့ပြောနေရင်ကျွန်တော်တို့မှာဖက်လိုက်နေတယ်လို့ဖြစ်မှာဖြစ်မှာပါ။တစ်ဖက်မှာလည်းပဲလက်နဲ့ကင်ထားတယ်လက်နဲ့ကင်တိုင်းတာအဖွဲ့စည်းတွေကိုလည်းသူတို့ကိုပဲခင် ုံးအပြစ်ခတ်ရဖို့ကျွန်တော်တို့ကတိုက်တွန်းမှအဲ့ဒါဖန်ကန်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ဒါရအပြစ်ခတ်ရဆေးကြီးကြီးညာရဆိုတာအစိုးရဘက်ကကြီးညာမှာပေါ့အနာရှိသူဘက်ကကြီးညာမှာပေါ့ဟိုဘက်ကရက်မှာပေါ့ရော
ပေါ့အဲ့လိုမဟုတ်ဘူးလေ NCA သဘောတဘောက NCA ဟိုဘောလက်မှတ်ထိုးပြီးတော့ထိုးပြီးတာနဲ့သူ့မှာအပြစ်ခတ်ရဘယ်နှစ်နာရီတွင်းမှာအပြစ်ခတ်ရဆေးကြောင်းကြီးညာမယ်ဘယ်ချိန်မှာGMC ဖွဲ့ရမယ်နောက်ပြီးတော့လုပ်ငန်းရှင်တွေဘယ်လိုဘယ်လိုလုပ်ရမယ်ဆိုတော့ NCA ရဲ့ရှင်တွင်မှုမှတ်တမ်းထဲမှာဖြစ်ဖြစ် NCA ထဲမှာဖြစ်ဖြစ် GMC ရဲ့လုပ်ငန်းရှင်ထဲမှာဖြစ်ဖြစ်အကုန်ပါပြီးသားဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်မူကိုနည်းနည်းဆက်ပြောပြရစေဟို80ကျော်ရှိတဲ့စာတမ်းတွေထဲမှာမူအဖြစ်သဘောတူခဲ့ကြတဲ့ပထမအချိန်နှုန်းကလို့ကိုအန်ဒရူးကပြောပါတယ်အဲ့တော့ဘယ်အချက်လဲဆိုတာအရေးကြီးတဲ့မူတချို့လောက်ပြောပြပါလားဒေါက်တာအန်ဒရူးခင်ဗျာ
ဟုတ်ကဲ့အရေးကြီးတဲ့အချက်တွေကတော့ပထမအချက်ကဒီအချုပ်ချာအာဏာနဲ့ပတ်သက်ပြီးတော့သဘောတူထားတဲ့ရှိတယ်တန်တူရေးနဲ့ပတ်သက်ပြီးတော့မူအဖြစ်သဘောတူထားတယ်ကိုပိုင်ပြတ်ထန်းခွင့်တွေနဲ့ပတ်သက်ပြီးတော့သဘောတူထားတယ်ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုကိုတူထောက်ဖို့လည်းမူအဖြစ်သဘောတူထားတယ်လူနည်းစုအခွင့်အရေးတွေနဲ့ပတ်သက်ပြီးတော့လည်းသဘောတူထားတဲ့ဟာတွေရှိပါတယ်ဒီမိုကရေစီလူအခွင့်အရေးတို့နောက်ပြီးတော့ဘာသာရေးကိုအခြေမခံတဲ့နိုင်ငံတော်ပြည်ထောင်ဖို့ပါတီစုံစနစ်ကိုထူထောင်ဖို့ဆိုတဲ့ဟာတွေက NCA ရဲ့အခန်းတစ်အပိုက်တစ်ကကြီးထဲမှာဒီဟာတွေအလုံးကမူအနေနဲ့သဘောတူပြီးသားဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒန်းလူကြီးကိုပဲစိတ်ဝင်စားပြီးမေးချင်တာပါဒန်းလူကြီးဟာတိုင်းရင်းသားတွေစီကအရင်ကကြားခဲ့ရတာကတော့လူမျိုးရေးဒန်းလူမှုပမာရီရဲ့ဇာဝရတော့တိုင်းနဲ့ပြည်နယ်ခုနှစ်ခုအဖြစ်ခွဲပြတ်တယ်အဲ့တော့ပမာရီက9ဇာလူမျိုးစုရတဆရတယ်အဲ့လိုဆိုရဲအယူဆမျိုးလည်းရှိခဲ့ကြပါတယ်အဲ့တော့ဗမာကိုလည်းပြည်နယ်တစ်ခုလိုပဲသတ်မှတ်ရင်ဒန်းလူဖြစ်မယ်လို့တိုင်းသားတွေဘက်ကအဲ့စာတမ်းတွေထဲမှာတော့မသိဘူးလေကျွန်တော်အပြင်ကကြားရတာပါဆိုတော့အဲ့လိုပုံစံမျိုးကနှိမ့်တိုင်းလို့လွယ်ပါမလားဖြစ်လာနိုင်မှထင်ပါလားအဲ့လိုလူမျိုးရေးအရဒန်းလူရေးဆိုတာ
ဖြစ်ပြီနဲ့ထူထောင်မှအဲ့ငယ်ဆိုရဲဟာကတတော်ကိုဟိုဟာပေါ့ဒီခေတ်ဒီခါနဲ့မသိပြောတဲ့အယူဆလို့ကျွန်တော်ကတော့ထင်ပါတယ်ဘာလို့လဲဆိုတော့ရှစ်ပြည်နယ်ထူထောင်တာနဲ့အမျိုးသားဆွတ်တော်နဲ့ပြည်သူဆွတ်တော်ဖွဲ့စည်းမှုတွေကလုံးဝတခါတည်းပုံစံပြောင်းသွားမှာမဟုတ်ပါဘူးဒုတိယကလူမျိုးရေးတန်းတူတယ်ဆိုတာလူမျိုးရေးဆိုတာကျွန်တော်တို့ဘာကိုပြောတယ်ဗမာပြည်မှာလူမျိုးပဲတစ်ခုရှိတယ်လေအဲ့ဒီလူမျိုးစုအသေးသေးလေးတွေရောအကြီးတွေရောတန်းတူမှုကိုကျွန်တော်တို့ပြောနေတလားအသေးစိတ်အဲ့ဒီစာတမ်းတွေထဲမှာကျွန်တော်မတွေ့ရပါဘူးအဲ့တော့တန်းတူရေးကိုဘူအားဖြင့်လက်ခံတယ်ဒါပေမဲ့နိုင်ငံရေးရတန်းတူရေးလူမျိုးကြီးရတန်းတူရေးအခွင့်အရေးရတန်းတူရေးဆိုရဲဟာဒီကိုတခုချင်းစီအသေးစိတ်ဒီလာမယ့်27ပြည်လုံးဒုတိယ27ရာစုပြည်လုံးဒုတိယအချိန်မှာဆွေးနွေးနိုင်ရင်တော့ဖြေထွက်နိုင်တယ်လို့ကျွန်တော်ကတော့ဖြောင်းလင်းချက်ရှိပါတယ
်ဟုတ်ကဲ့အဖြေဆိုတာသဘောတူညီတဲ့အဖြေလို့ယူဆပါလား
ဒီ27ဆာတန်းတူမှာကျွန်တော်တော်တော်အရေးအလေးထားတဲ့ကိစ္စကပြည်ထောင်စုဆက်တော်ဟိုအားပြင်းတလားဖြစ်ပြင်းတလားဆိုတဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တိုင်းဒေသအဖွဲ့အစည်းတွေကတင်ပြတဲ့အထက်မှာဒီထုလက်တော်ဟာဒီကိုအခြေခံတဲ့အတွက်ဘုမာတိုင်းဒေသတွေအများစုဖြစ်တဲ့ဒီသားတော်မှာတိုင်းဒေသတွေကိုကူစားပြုတဲ့ပြည်နယ်တွေတိုင်းဒေသကြီးကိုကူစားပြုတဲ့အတွက်အဲ့ဒီမှာဟိုပါပေါ့အားလုံးတန်းတူပြည်နယ်အလိုက်တန်းတူမှုရှိရမယ်ဒီခုရှိပြီးသားကိစ္စတွေမှာနောက်တစ်ခါပြည်ထောင်စုဆက်တော်လုပ်လိုက်တော့ဘာလို့ရဒုတိယအချိန်အနေနဲ့ပူပြီးတော့အများစုဖြစ်သွားတယ်အဲ့တော့ပြည်ထောင်စုဆက်တော်မလုပ်ဘူးအပြုသားဆက်တော်နဲ့ပြည်သူဆက်တော်ကိုဥပဒေပြုဖွင့်အာဏာအတူပေးလိုက်ခြင်းအားဖြင့်ရှစ်ပြည်နယ်တို့ဆယ်ပြည်နယ်တို့ဆယ့်နှစ်ပြည်နယ်ဆယ့်တစ်ပြည်နယ်ရဲ့အစုတွေကိုပြန်ပြီးတော့ဆောက်လုပ်ရတယ်အသက်ကွန်မြူနဲ့တင်ပြတဲ့စာတမ်းတွေရှိပါတယ်အဲ့ဒီဟာတွေကိုအသေးစိတ်ဆွေးနွေးတယ်ဆိုလို့ရှိရင် ဒီပြည်မယ်နှစ်ခုရှိရမယ်ဆိုတဲ့ကိစ္စတွေပါတစ်ခါတည်းနဲ့သွားပြီးတော့အဖြေထုတ်နိုင်မယ်လို့ကျွန်တော်ကတော့ပြောနေပါလေ
။ဂျာတာပရိနစ်နနခင်း VOE မြန်မာပိုင်းစီကင်စင်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သူယုံကြည်ရအစီအစဉ်ကိုထုတ်လင်းမှာပါဒီတစ်ပတ်မှာတော့ရန်ကုန်မြို့ကလူငယ်အမှုပညာရှင်တယောက်ဖြစ်တဲ့မအေးဒီပါနိုင်ရဲ့အမြင်တွေကိုနားဆင်ကြမှာပါရှင်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ
်ပါတယ်စီပွားရေးနိုင်ငံရေးလူမှုရေးလုပ်ငန်းတွေထဲမှာလူမှုရေးလုပ်ငန်းတစ်ခုကိုပြောင်းလဲနေပါတယ်။လူတွေကနေ့စဉ်နဲ့မျှတရက်တာရှင်းနေနေနေထိုင်မှုအတွက်စူးစမ်းနေရတဲ့လူရှိသလိုဘဝရဲ့ရည်မှန်းချက်တစ်ခုကိုတိုင်းနိုင်ငံတစ်ခုကိုရောက်ဖို့စူးစမ်းနေရတဲ့လူရှိပါတယ်။အချို့ကလည်းအောင်မြင်တဲ့ပုံပြီးအောင်မြင်တို့တက်ဖို့စူးစမ်းနေလူရှိပါတယ်။အဲ့လိုစူးစမ်းနေရရင်လည်းလူရကိုယ့်ရဲ့ကိုယ့်ရဲ့ကိုယ်တွေကိုအများအားဖြင့်မြှုပ်ဖြစ်နေကြပါတယ်။ဒီမှာပြုခဲ့တဲ့ပုံစံမျိုးစုံနဲ့လူမှုရေးတိုင်းဝိုင်းမှာမြင်တွေ့နေရပါတယ်။စူးစမ်းမှုရဲ့အဆုံးမှာအားလုံးရဲ့ဒီမှာပြုခဲ့တာကတော့ခင်ရတာကတော့ကိုယ်စူးစမ်းမှုအားသေးဖြစ်စေအပိုင်းဖြစ်ပါတယ်။ကောင်းတဲ့ချက်လို့မြင်ပါတယ်။ဒါပေမဲ့တချို့ကကိုယ်ရဲ့စူးစမ်းမှုနဲ့အများကဒီမှာပြုချီးကျူးတာမျိုးမရှိဘဲနဲ့ကိုယ့်အကြောင်းကိုသူများသိအောင်ပြောကြတယ်။ဆိုရှယ်မီဒီယာကိုခေတ်စားလာတဲ့အချိန်မှာဆိုရင်လည်းအခြားသူတွေသိအောင်ကိုယ့်အကုန်ကိုယ်ပေါ်ရေးကြတယ်။အော်ဘယ်လိုနိုင်လဲလူသမီးဆိုရင်လေအမျိုးသားတွေကိုဘယ်လိုမျိုးရှင်မောင်းတန်းနိုင်လဲတို့ထပ်တောင်ပို့လို့နိုင်လဲဆိုတာတွေကိုရေးကြတယ်ကြောက်ကြတယ်အလုပ်ခွေထဲမှာဖြစ်ဖြစ်တကယ်သေးပေါင်းသိမိတ်ဆွေတီးတုံတွေတို့သူမျိုးတွေနဲ့တွေ့ဆုံရတဲ့အချိန်ဒီမှာလေကိုကိုကိုကိုเจ้าကိုတွေ့ကြည့်ကြောက်ကြတာမျိုးတွေလည်းအများကြီးတွေ့ရတယ်တကယ်တော့ကိုရဲ့နေဆင်တာဝန်တွေဖြစ်ဖြစ်ကိုရဲ့ email address တွေကိုပြီးအောင်အောင်မြင်အောင်ဆောင်ရွက်တဲ့ပုံပဲအရေးကြီးတယ်လို့ယုံကြည်ပါတယ်အတိမကျူရင်ပြူဆိုတာကိုယ့်ရဲ့ performance လောက်ဆောင်တဲ့ပုံမူတည်ပြီးလူတွေကသူ့တဘုံနဲ့သူ့ကိုကဲချက်တာပါကြည့်ကြည့်ရပါအာတခါတလေကိုလို့ဆောင်တဲ့လောက်ဆောင်မှုတွေကိုသူတွေကအတိမပြူဘူးမမြင်ဘူးဆိုတဲ့ခံစားချက်မျိုးတွေလည်းခံစားရတတ်ပါတယ်တကယ်တော့ကိုလူတွေကအတိမပြူဘူးမပြူဘူးကိုလို့ရရဲ့လို့ကိုကိုအာရုံစိုက်ပြီးတော့အမှားရင်းနဲ့တကယ်မင်းအောင်လုပ်နိုင်မှုပဲရည်ကြည့်ရပါလူတွေရဲ့တင်မြင်ချက်ဆိုတာလည်းသူတို့ဖြတ်တန်းရတဲ့အတွေ့အကြုံဒါမှမဟုတ်အခြေခံ knowledge တွေကနေတရားနဲ့တရားနဲ့တူကြမှာတော့မဟုတ်ပါဘူး။ကိုလို့တာလည်းဘလောက်ကောင်းကောင်းပဲကိုရဲ့ကိုနဲ့အခြေခံတွေ့ခုစားဖို့ဒီမတူလေလူတွေဆရာဆိုရင် good comment တွေလည်းရကြမှာရမှာပါ။အချုပ်ပြောရမယ်ဆိုလို့ရှင်လူမှုရေးနေပင်မှာကိုကိုတိမပြုခဲ့တဲ့နေဆိုတဲ့အတွင်းနဲ့ကိုမသိရတဲ့သူတွေကိုကိုမသိရတဲ့သူတွေသိအောင်ကိုမြင်သိတဲ့တိုင်းမြင်အောင်လို့လုပ်ယူလို့မရပါဘူး။ရခဲ့ဆိုရင်လည်းသူများပြောသမျှအောက်မှာပဲလို့ထင်နေတဲ့လူတွေရဲ့ဒီမပြုမှုကိုပဲရပါပါ။ဒီတူညီတဲ့လူအပေါင်းစုံကလူရအလုံးစီကကိုလိုလိုတဲ့အလုပ်ပေါ်အရင်တော်တာပဲအရင်ကောင်းတာပဲဆိုတော့နေနာမျိုးမျိုးစီတယ်ဆိုရင်တော့စူးစမ်းမှုတွေပဲတတိပြပါအာကိုလိုရမယ့်လို့အကောင်းဆုံးနိုင်တဲ့လောက်လုပ်ပါမလုပ်လည်းဖြစ်ရင်လည်းစိတ်ကြမကြပဲနဲ့ဘာကြောင့်မလုပ်နိုင်ရတဲ့လဲဆိုပြီးတော့ပြန်သုံးသပ်ပြီးတော့နောက်တစ်ခေါက်လို့ခွင့်ရမယ်ဆိုရင်လည်းကိုကောင်းအောင်လုပ်ပြီးလုပ်ပါအဲ့ဒါဆိုရင်အချိန်ဒီမှာလူရဟိုကိုရဲ့အရေးချင်းကိုရဲ့ဆက်ဆံမှုကိုမလွဲမရှောင်နိုင်တော့ပြီးမှရှိလာမယ်ပြေပါရှိပါတယ်
ဘာစင်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
အခုနားဆင်ကြရတဲ့သူယုံကြည်ရာအစီအစဉ်မှာပါဝင်ဆွေးနွေးကြင်ကြရတဲ့ဆိုရင်ဆော့ဆော့ကကြားခဲ့ရတဲ့ burmese@voanews.com email လိပ်စာကိုပေးပို့လို့ရပါတယ်ရှင်ကျမတို့ပြန်ပြီးဆက်သွယ်ပါမယ်နော
်အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
တော်ရရှိများရှင်အမေရိကန်သမ္မတဒေါ်နယ်ထရန့်ကဂျပန်ဝန်ကြီးချုပ်ရှင်โซအာဘေကိုမကြသေးခင်ကသမ္မတအင်ဗျူရိုတော်မှာလက်ခံကြိုဆိုခဲ့ပြီးတော့အမေရိကန်ပြည်ထောင်စုဟာဂျပန်နိုင်ငံရဲ့အရေးပါပြီးတော့ခိုင်မာတဲ့မဟာမိတ်နိုင်ငံဖြစ်ကြောင်းပြောကြားခဲ့ပါတယ်။နှစ်ပြည်ထောင်ကြားခိုင်မာတဲ့ဆက်ဆံရေးနဲ့ပြည်သူအချင်းချင်းကြားယဉ်နိခင်မင်မှုကအင်မတန်မှာနှက်ဆိုင်လှပါတယ်လို့လည်းသမ္မတဒေါ်နယ်ထရန့်ကပြောဆိုခဲ့ပါတယ်။အမေရိကန်ဆိုရအနေနဲ့ဒီလိုယဉ်နိခင်မင်မှုတွေ
ပုံမိုနီးကပ်လာအောင်လှုပ်ဆောင်သွားဖို့တန်ဋိဌာန်ချထားပါတယ်။ဂျပန်နိုင်ငံရဲ့အစိုးရအုပ်ချုပ်မှုအောက်မှာရှိတဲ့ဒေသတွေအားလုံးလုံခြုံရေးနဲ့အမေရိကန်ရဲ့အရေးကြီးလာတဲ့မဟာမိတ်ဆက်ဆံရေးကိုနောက်ထပ်တိုးချဲ့သွားဖို့အတွက်ကိုလည်းတန်ဋိဌာန်ချထားပါတယ်။အမေရိကန်ဂျပန်မဟာမိတ်ဆက်ဆံရေးဟာပစိဖိတ်ဒေသတွင်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်အခြေခံအုတ်မြစ်အဖြစ်ရှိနေစေပါဒါကြောင့်အမေရိကန်နဲ့ဂျပန်နှစ်နိုင်ငံစလုံးမှာကာကွယ်ရေးစွမ်းရည်တွေကိုမြင့်တင်ရေးပူးပေါင်းဆောင်ရွက်မှုတွေအပြင်းထန်ဆက်လုပ်သွားဖို့အရေးကြီးပါတယ်စိန်ခေါ်မှုများစွာကိုရင်ဆိုင်နေရသလိုနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုဟာလည်းမရှိမဖြစ်လိုအပ်တယ်လို့သမ္မတဒေါ်နယ်ထရန့်ကပြောကြားခဲ့ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့တက်ကြွပြီးတော့အပြည့်အဝပူးပေါင်းဆောင်ရွက်မှုရှိတဲ့မိတ်နိုင်ငံအဖြစ်ရပ်တည်သွားဖို့တန်ဋိဌာန်ချထားသလိုထိတ်ဆုံးကဦးစားပေးရမယ့်ကိစ္စအဖြစ်လက်ခံထားတဲ့လွတ်လပ်ခွင့်နဲ့မြောက်ကိုရီးယားရဲ့မစ်ဆိုင်းဒုံးကျည်နဲ့နျူကလ িয়ার ချိမ့်ချောက်မှုအန္တရာယ်ကိုခုခံကာကွယ်ဖို့အပါအဝင်ဒေသရင်းမှာရှိနေတဲ့ဘုံကျိုးစီးပွားတွေကိုမြင့်တင်ရေးအတူတကွလက်တွဲလှုပ်ဆောင်သွားမှာဖြစ်ကြောင်းလည်းသမ္မတထရန့်ကပြောကြားခဲ့တာဖြစ်ပါတယ်စီးပွားရေးကိစ္စရပ်တွေနဲ့ပတ်သက်လို့လည်းအမေရိကန်ပြည်ထောင်စုကနှစ်နိုင်ငံစလုံးအကျိုးအမြတ်ရှိစေမဲ့လွတ်လပ်မျှတပြီးတော့အပြန်အလှန်ကုန်သွယ်ရေးရင်းနှီးတဲ့ဆက်ဆံမှုတိစောက်သွားဖို့ကိုကြိုးပမ်းသွားမှာပါ။ဂျပန်နိုင်ငံဟာဆိုရင်တမိုင်းကြောင့်အရာရောယဉ်ကျေးမှုအရာပါကျွဲဝါတဲ့နိုင်ငံတစ်ခုဖြစ်ဂုံယူဝင်ကြွားစရာနိုင်ငံတစ်ခုဖြစ်တယ်လို့အမေရိကန်ပြည်သူတွေကလည်းဂျပန်နိုင်ငံနဲ့ဓလိထုံနှန်းစင်လာတွေကိုအလွန်အမင်းလေးစားကြတဲ့အကြောင်းသမ္မတထရန့်ကပြောဆိုခဲ့ပါတယ်။အမေရိကန်တပ်ဖွဲ့တွေကိုလက်ခံထားရှိတဲ့အတွက်ဂျပန်ပြည်သူတွေကိုကျေးဇူးတင်ရှိကြောင်းလည်းပြောကြားသွားခဲ့ပါတယ်။အတူတကွလက်တွဲလှုပ်ဆောင်ခြင်းအပြင်နှစ်နိုင်ငံအနေနဲ့ပစိဖိတ်ဒေသနဲ့တခြားနေရာတွေအထိကြီးမားတဲ့တဟဇာတာဖြစ်မှုတည်ငြိမ်မှုနဲ့တာယာဝါပြောမှုတွေကိုစောင့်ကြည့်နိုင်မှာဖြစ်ပြီးဒီရည်မှန်းချက်ကိုလည်းအကောင့်ထက်ဖော်ဖို့အမေရိကန်ဂျပန်နှစ်နိုင်ငံစလုံးကတန်ဋိဌာန်ချထားတယ်လို့လည်းသမ္မတဒေါ်နယ်ထရန့်ကပြောကြားခဲ့ကြောင်းပါရှင်။
အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။သတင်းချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပြီဆိုတော့ကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်။
သမ္မတဟောင်းဘရာကိုဘာမားရဲ့ဥပဒေပြုမှုတွေကအထူးအောင်မြင်မှုတရားဖြစ်တဲ့အမေရိကန်အမျိုးသားကျမ်းမာရေးစောင့်ရှောက်မှုအစီအစဉ်ကိုဖျက်မဲ့သူ့ရဲ့အစီအစဉ်ကိုဆန့်ကျင်ဆန္ဒပြမှုတွေကိုသမ္မတဒေါ်နယ်ထရမ့်ကပယ်ချလိုက်ပါတယ်။ Republican အမတ်တွေရဲ့မဲဆန္ဒနယ်တွေမှာဒေါသရကြီးနဲ့ဆန္ဒပြနေကြတယ်ဆိုတဲ့လူတွေဟာတကယ်တော့ Liberal အယူဆရှိသူတွေကကြိုတင်စီစဉ်လှုပ်ဆောင်ကြခြင်းဖြစ်ကြောင်းသမ္မတထရမ့်ကအင်ကာနေနောက်ပိုင်းမှာ Twitter လိုမှုကွန်ရက်ကတစဉ်ပြောပါတယ်။အမေရိကန်ဆိုရသည့်ရဲ့မက္ကဆီကိုပေါ်ထားရှိတဲ့ policy တွေနဲ့ပတ်သက်လို့စိုးရိမ်မှုမကင်းဖြစ်မှုတွေနဲ့ဒေါသထွက်မှုတွေကိုဖြေလျှော့စေဖို့မျှော်လင့်ချက်နဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ထိတ်တန့်ဝန်ကြီးဦးဟာမက္ကဆီကိုနိုင်ငံကိုရောက်ရှိသွားကြပါပြီ။အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson နဲ့အမိမြေလုံခြုံရေးဌာနဝန်ကြီး John Kelly တို့ဟာကြာသပတေးနေ့မှာမက္ကဆီကိုသမ္မတ Enrique Peña Nieto နဲ့သူ့ဝန်ကြီးအဖွဲ့တို့နဲ့တွေ့ဆုံဖို့ရှိပြီးမွေးစွာမောင်ခိုရောင်းဝယ်မှုကုံတွယ်ရေးနဲ့လူမှုကြီးကြပ်ရေးကိစ္စရပ်တွေနေပတ်တယ်လို့ပထမဆုံးအကြိမ်အဆင့်မြင့်ဆွေးဝဲကျင်းပလိုက်မယ်လို့မျှော်လင့်ရပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကို3ရက်ကြာရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ဆီယန်ဟီလီဟာဖေဖော်ဝါရီလ22ရက်နေ့ဗုဒ္ဓဦးနေ့မနေ့ကကော့ဆက်စ်ဘဇားမှာရှိတဲ့ဒုက္ခသည်စခန်းအပြင်မတ်ပုံမတရားသေးတဲ့တခြားဒုက္ခသည်စခန်းကိုလည်းတွားရောက်ခဲ့ပြီးအဲ့ဒီမှာခိုးလုံနေကြတဲ့ရိုဟင်ဂျာမွတ်စလင်တွေနဲ့သူတို့ရဲ့အခြေအနေတွေကိုတွေ့ဆုံမေးမြန်းခဲ့ပါတယ်။မစ်ဆီယန်ဟီလီဟာသူမရဲ့တွေ့ဆီချက်တွေကိုလာမယ့်မလမှာအစီရင်ခံစာတင်သွင်းဖို့ရှိပါတယ်။Amnesty International လူ့ခွင့်ရေးအဖွဲ့ကအမေရိကန်သမ္မတဒေါ်နယ်ထရန့်အပါအဝင်ကမ္ဘာတဝန်းနိုင်ငံရေးခေါင်းဆောင်တွေကအပြုသဘောမဆောင်တဲ့ပြောကြားမှုတွေကြောင့်ကမ္ဘာကြီးကိုပို့ပြီးစိတ်ဝမ်းကွဲပြားပြီးအန္တရာယ်ရှိအောင်လုပ်နေတဲ့အကြောင်းပို့ထုတ်တဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့ဖော်ပြထားတာမှာလည်းမြန်မာနိုင်ငံမှာတော့ဒီမိုကရေစီနိလနဲ့ကြကျင်းပတဲ့ရုပ်ောက်ပွဲကနေအန္တရာယ်ဥဆောင်တဲ့အရာသားအစိုးရတက်လာပေမဲ့လူ့ခွင့်ရေးကိစ္စတွေမှာတိုးတက်ပြောင်းလဲမှုမရှိဘဲပြောင်းပြန်သွားနေတာကိုတွေ့ရတဲ့အကြောင်းဖော်ပြထားပါတယ်။
ကျေးဇူးပါရှင်။ကိုဇော်ဝင်းလိုင်ကသတင်းချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ဒေါက်ခင်မျိုးသက်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Kelvin Fowler ပါရှင်။ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော့ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.